The Voice of America in Burmese.
မင်္ဂလာပါရှင်2020ခုနှစ်ဇန်နဝါရီလ17ရက်တနင်္လာနေ့ VOA American တာရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32 line meter 190 kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွာမျိုးပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆုမြတ်မမအမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကတော့စိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံကတအားမီးတောင်တွေကနေမီးခိုးပြားတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဖြစ်တာဝန်ရှိသူတွေသတိပေးသတ်မှတ်ထားပါတယ်။အခုလိုနောက်ဆက်ရသတင်းတွေကိုကိုသားညွန်ဦးနဲ့အခြေညာပေးပါမယ်ရှင်။
အခုညပိုင်းလာဆင်ကြရမယ့်သတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ကအဆက်မပြတ်ဖဲအချိန်မြင့်လာနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးလွတ်ရာတိတ်ရှောင်နေရတဲ့ဒေသခံတွေတိုးလာနေတဲ့အကြောင်
းဟုတ်ကဲ့တိုးလာတယ်ကခုဆိုရင်400ကျော်ပေါ့ဒီနေရာတလဲဘက်ကရဲ့နောက်ပြီးတော့ဒီမေလဲမောင်းပေါ့နော်နောက်အုံလေချောင်းအဲ့ဒီဘက်ကမျိုးနောက်ပြီးတောင်ပေါ်ပါနေတဲ့ဒီချင်းတန်းကလည်းဒီကနေ့ဆက်ရအောင်ဒီလိုပုံလုံးလာကြတယ်
အမ်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေးရဲ့အတီးပြုပြောကြားချက်နဲ့အတူနားဆင်ကြရဖို့ရှိပြီးအခုလိုအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားကစစ်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝဒေသခံတွေနေရမပြန်ရဲတဲ့ဆိုရင်တော့ကဒုက္ခသည်စခန်းတွေထဲမှာတောက်သုံးရေးသက်ပြက်လက်လို့မလို့နောက်ဆက်တွဲရင်ဆိုင်နေရတဲ့ကျန်းမာရေးပြဿနာတွေအကြောင်းကိုလည်းနားဆင်နိုင်ပါတယ်။တခါမန္တလေးတက္ကသိုလ်ကျောင်းသားတွေရဲ့လေးရကြထိုင်သွေးနဲ့တကွာဘာတွေတောင်းဆိုနေကြသလဲဆိုတာကိုလည်းပြောပြပေးပါပါ။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ပြောပြပါမယ်ရှင
်။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကစိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်ဘေးကျနံကျဖြစ်နေချိန်မှာအမေရိကန်တာဝန်ရှိသူတွေကအခွင့်အရေးလက်လွတ်မခံဘဲအီရန်ခေါင်းဆောင်တွေဆွေးနွေးညှိနှိုင်းလာအောင်ဖိအားပေးပေးသွားမယ်လို့အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်က CBS သတင်းဌာနကိုပြောကြားခဲ့တာပါ။ဒါပေမဲ့အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တော့သူ့ဘက်ကခရီးမဆိုင်ဘူးလို့သမ္မတထရမ့်ကတနင်္လာနေ့ညတုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်။အီရန်ကောင်းဆောင်တွေအနေနဲ့အီရန်ဆန္ဒပြသူတွေကိုမတက်ပါနဲ့လို့လည်းသမ္မတထရမ့်ကရေးပါတယ်။အီရန်နိုင်ငံမှာတော့စုစုပေါင်း186ယောက်သေဆုံးခဲ့တဲ့ယူကရိန်းခီးတဲ့တင်လေရင်ပြတ်ကျအောင်မျှမှားယွင်းပြစ်ချမိခဲ့တာလို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီအပေါ်မကျေနပ်လို့ဒီကနေ့မှလည်းတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။အီရန်ရဲ့ရန်သူဟာအမေရိကန်လို့ခေါင်းဆောင်တွေလိမ်ညာပြောနေပေမဲ့တကယ်ရန်သူဟာအီရန်နိုင်ငံထဲမှာရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရန်တွေကလာတဲ့ဗီဒီယိုတွေမှာဘာသာရေးကောင်းဆောင်ကြီးကိုဆန္ဒပြသူတွေကန့်ကွက်ထွေးကြော်နေကြတာအပြင်သွေးဆွနေတဲ့လွမ်းတွေရန်ငွေတွေကိုမြင်ရပါတယ်ဆန္ဒပြသူတွေကိုရဲတွေကချီအစ်စ်တွေနဲ့ပြစ်ခတ်တယ်ဆိုတာကိုအာဏာပိုင်တွေကတော့ငြင်းဆန်ပါတယ်ဒါပေမဲ့တဟီရန်မြို့တော်တွေကအာဇာဒီချင်းပြမှာဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်ရလို့ပြစ်ခတ်ရတဲ့ဗီဒီယိုတွေတနည်းနည်းညပိုင်းတုန်းကထွက်ပေါ်လာခဲ့တာပါတနက်တန်ရာရသူတွေကိုတဲသွားတဲ့ပုံတွေလုံခြုံရေးတာဝန်ရှိသူတွေရိုက်ဖက်တနက်တွေနဲ့ပြေးလွှားနေတဲ့ပုံတွေလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဆန္ဒပြသူတွေကိုအထီးကရုံးနှိမ်နှင်းရေးရဲတွေကလက်ကင်တုပ်တွေနဲ့ရိုက်နေတဲ့ပုံတွေလည်းထွက်ပေါ်လာခဲ့ပါတယ်
။အီရန်လက်ချက်နဲ့ယူကရိန်းလေရင်ပြစ်ချသွားရမှာအသက်ဆုံးရှုံးခဲ့သူတွေအတွက်ဝန်ထမ်းအောင်မြင်မှုချက်ကိုဒီကနေဒါနိုင်ငံအက်ဒမွန်တန်မြို့မှာဆင်နေဒီခါမှာကတနင်္ဂနွေနေ့ကပြုလုပ်တဲ့နေရာမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတက်ရောက်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြစ်ချသွားတဲ့ယူကရိန်းလေကြောင်းလိုင်းလေရင်ထဲမှာတော့အီရန်အများစုနဲ့အီရန်ရဲ့ဘွားကနေဒါနိုင်ငံသားတွေအပါအဝင်လူပေါင်း186ဦးပါဝင်ပြီးတော့လေရင်ပြစ်ချမှုကြောင့်အားလုံးသေဆုံးသွားခဲ့ရပါတယ်။လေရင်ပြစ်ချမှုကိုရည်ညွှန်းပြီးတော့ဒီဖြစ်စဉ်အတွက်တရားမျှတမှုမရမချင်းကျွန်တော်တို့တွေအေးချမ်းနိုင်မှာမဟုတ်ဘူးလို့ကနေဒါဝန်ကြီးချုပ်ထရူဒိုကဒီ Civil Community Center မှာလုပ်တဲ့တနင်္ဂနွေနေ့ဆူတောင်းပွဲမှာသေဆုံးသူတွေရဲ့မိသားစုဝင်တွေကိုအားပေးပြောပါတယ်။ဒီအတွက်ကနေဒါနိုင်ငံရဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့အပြေမရမချင်းစုံစမ်းစစ်ဆေးမှုတွေကိုဆောင်ရွက်တော့ပါမယ်လို့လည်းပြောပါတယ်။လေရင်ပြကြတာဟာစစ်ပန်းဆိုင်ရာချွေးမှုဖြစ်ပြီးတော့သူ့ရဲ့လက်ချက်မဟုတ်ဘူးလို့အီရန်ဘက်ကကနေဒါအဖြစ်အခိုင်အမာညင်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကျတော့မှသူ့ရဲ့လေကြောင်းကာကွယ်ရေးအတွက်ဆောင်ရွက်ရမှာမတော်တဆပြစ်ချခံရရတာဖြစ်တယ်လို့အီရန်အာဏာပိုင်တွေကနောက်ပိုင်းမှာဝန်ခံပါတယ်။အီရန်ပြစ်ချလို့ဒီလေရင်ပြကြရတာဖြစ်တယ်ဆိုပြီးတော့အနောက်နိုင်ငံခေါင်းဆောင်တွေကပြောဆိုလာပြီးနောက်မှပဲအီရန်ဘက်ကအခုလိုဝန်ခံလာတာဖြစ်ပါတယ်ခင်ဗျာ။
ကင်ညာနိုင်ငံဂါရီစာအရက်မှာအယ်ရှာဘပ်စစ်သေးကြတွေကကျောင်းဆရာ၃ယောက်ကိုတပ်ဖြတ်ပြီးတဲ့နောက်ထပ်ဆရာတယောက်ကိုလည်းပြန်ပေးဆွဲဖမ်းဆီးသွားပါတယ်။ဆိုမာလီယာနိုင်ငံရဲ့နေဆက်မှာရှိတဲ့ကာမူသဲမူလာရန်ကျောင်းကိုတိုက်ခိုက်မှုအတွင်းမှာသူနာပြုတ်တယောက်ကိုရောအမျိုးသမီးဖြစ်လို့ဆိုပြီးခြံထားခဲ့ပါတယ်။ ဒီကနေ့တိုက်ခိုက်မှုအတွင်းစစ်သွေးကြွားတွေကရဲစခန်းတစ်ခုကိုမိရှို့ခဲ့တယ်လို့ ቴሌፎን ဆက်သွယ်ရေးတန်းတစ်ခုကိုလည်းဖျက်ဆီးခဲ့ပါတယ်။ကင်ညာနိုင်ငံမှာအယ်ဆာဘပ်စစ်သွေးကြွားတွေကအကြောင်းတွေရှော့ပင်းမောတွေအပါအဝင်တိုက်ခိုက်မှုတော်တော်များများကိုလုပ်နေတာပါ။ဆိုမာလီယာနိုင်ငံထဲမှာအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့တွေရဲ့ပစ်မှတ်တွေအပေါ်ထရမ့်အစိုးရကလည်းလေကြောင်းကနေတိုးမြှင့်တိုက်ခိုက်နေပါတယ်။
ဒီပြပီရီစီရဲ့ပြန်ပက်နိုင်ငံရေးအုပ်စုတွေကြားမှာညီနိုင်ရေးဆွေးနွေးပွဲတက်ကိုအခုတလင်းလာနေ့ရုရှားနိုင်ငံမော်စကိုမှာကျင်းပပါရတယ်။ကုလသမဂ္ဂကျောထောက်နောက်ခံပြီးထားတဲ့ GNE အုပ်စုရဲ့ခေါင်းဆောင်ဖယက်စ်အယ်ဆာယက်ကိုလီဘီယာမျိုးသားတပ်LNA ရဲ့အကြီးအကဲတပ်မှုခလီဖာဟာဖတာပါဒီစီဝဲကိုတယောက်မှဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကပြောထားပါရတယ်။လီဘီယာနိုင်ငံမှာလီဘီယာခေါင်းဆောင်မိုမာဂဒါဖီသေဆုံးပြီးကြတဲ့ကမတည်ငြိမ်မှုတွေကြုံရတဲ့လီဘီယာနိုင်ငံရဲ့ညီညာရေးအတွက်နိုင်ငံတကာကကြိုးပမ်းနေတဲ့နေရာမှာရုရှားနဲ့တူရကီတာဝန်ရှိသူတွေကဥဆောင် ဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီနေ့ကျွန်တော်တို့ကလည်းအခုလိုပဲဒီန ကိုလိုက်နာဆောင်စည်းကြဖို့ဆိုပြီးတော့ကုလသမဂ္ဂရောအရအဖွဲ့ချုပ်ရောဥရောပသမဂ္ဂကပါတိုက်တွန်းနေပါတယ်။တနင်္ဂနွေနေ့ကလေးကဆိုင်တော့ကြီးကြီးမားမားရေလို့မဟုတ်ပေမဲ့အသေးစားတိုက်ပွဲလေးတွေတော့ဖြစ်ခဲ့တယ်လို့သိရပါတယ်။ဒီပြောင်းမှရှိတဲ့ကုလသမဂ္ဂယူကတော့နှစ်ဖက်စလုံးအနေနဲ့ညီညာရေးဆွေးနွေးပွဲဖြစ်ဖို့ကြိုးပမ်းပြီးတော့ပြစ်ခတ်ရစဲရေးကိုလိုက်နာဖို့တိုက်တွန်းပါတယ်။ထရီပိုလီမှာရှိတဲ့ဥရောပတန်ယုံတွေကလည်းပူးတွဲကြေညာချက်ထုတ်ပြီးတော့လက်ရှိလေပြားနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူငယ်ရေးတက်တာအရရက်ကိုဖြည့်ရှင်းဖို့အတွက်လက်ရှိရှိနေတဲ့အခွင့်အရေးကိုစုကံရယူဖို့တိုက်တွန်းပါတယ်။အရက်ဖွဲ့ချုပ်ကလည်းလက်ရှိတက်ခိုက်မှုတွေကိုရပ်ပြီးတော့အမြဲတမ်းအပြည့်ရသဘောတူညီချက်ရဖို့ကြိုးစားတဲ့အနေနဲ့စစ်စေတနာကောင်းတဲ့အရှိန်မြှင့်ပြီးတော့ညှိနှိုင်းဆောင်ရွက်ကြဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ကျင်းလာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံကမနီလာမြို့တော်တောင်ဘက်45မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်တွေကနေမီးခိုးပြာတွေချော်ရီတွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဆင့်၄အထိတာဝန်ရှိသူတွေတိုးမြှင့်သတ်မှတ်သတိပေးထားပါတယ်။မီးတောင်ဆပောက်ပြီဆိုရင်တော့အန္တရာယ်အဆင့်၅ကိုသတ်မှတ်မှာဖြစ်ပါတယ်။မဖြစ်မနေပေါက်တော့မဲ့အခြေအနေသတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်အနီးဝန်းကျင်မှာရှိကြတဲ့ဒေသခံ2000ခွဲလောက်အထိဘေးလွတ်ရာတိမ်းရှောင်နေကြပါတယ်။ဒီနေ့ကနေနေတော့ကမီးတောင်တွေကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်အထိလွင့်လာခဲ့တာပါ။မီးခိုးပြာတွေကြောင့်လေရင်ခီးစင်တွေဖျက်သိမ်းခဲ့ရတယ်လို့ကျောင်းတွေအစိုးရရုံးတွေလည်းပိတ်ထားရပါတယ်။မီးတောင်ပေါက်တဲ့အချိန်ကျတော့ဆူနာမီဒီလိုင်းကြီးတွေဖြစ်လာနိုင်တယ်လို့လည်းတာဝန်ရှိသူတွေသတိပေးထားပါတယ်။တအောင်းမီးတောင်ဟာကဘာပေါ်ကမီးတောင်ရှင်တွေထဲမှာအရွယ်အစားအသေးဆုံးမီးတောင်တွေထဲမှာပါပါတယ်။ဒါပေမဲ့1912ခုနှစ်ထဲကအချိန်ပေါင်း30ကျော်ပောက်ကွဲခဲ့ပြီးဒီမီးတောင်ပောက်ကွဲမှုကြောင့်လူပေါင်း1500ထဲမှနေသေဆုံးခဲ့ပါတယ်
။ထိုင်ဝမ်ယူကောက်ပွဲမှာတော့တမရဆိုင်ဝမ်ပြန်အနိုင်ရသွားတဲ့ရလဒ်ကြောင့်မလို့ညီငယ်အစ်အတွက်မျောလင့်နေတဲ့သူတွေအတွက်အလွန်မင်းစိုးရင်စရာအခြေအနေဖြစ်ရတယ်လို့တရုတ်စိုးရပန်ရှင်ဝါသတင်းဌာနကရေးသားတုံ့ပြန်ပါတယ်။ပြီးခဲ့တဲ့စနေနေ့ကလုတ်တဲ့ထိုင်ဝမ်ယူကောက်ပွဲအတွက်မှာတော့တမရဆိုင်ဝမ်ဟာမဲရီအတွက်8.3%ကျော်ရခိုင်နှုန်းအဖြစ်ဆိုရင်တော့58%ရခိုင်နှုန်းအများစုနဲ့နိုင်ရခဲ့တယ်လို့သူ့ရဲ့ပါတီကလည်းလွှတ်တော်မှာအများစုနိုင်ရပါတယ်။တရုတ်စိုးရပန်ရှင်ဝါရဲ့ဖော်ပြချက်ထဲမှာတော့ဆိုင်နဲ့ဒီအာနာယတီပီပီပါတီဟာမဲလိမ်လည်မှုတွေမဲရဖို့အတွက်ဖိနှိပ်ချင်းချောက်မှုတွေနဲ့ယူကောက်ပွဲအတွက်မတမားတဲ့နည်းလမ်းတွေတုံးခဲ့တယ်ဆိုပြီးတော့ရေးပါတယ်။တရုတ်ရှင်ဝါရေးသားချက်ဟာလွန်ခဲ့တဲ့2016ခုနှစ်ဆိုင်ပထမကြိမ်နိုင်ရစဉ်တုန်းကလူမျိုးဒီကြမ်းတမ်းအရေးသားသုံးနှုတ်မှုမျိုးတွေကိုပြန်တွေ့လာရတာဖြစ်ပါတယ်။တရုတ်အနေနဲ့ထိုင်ဝမ်ကျွဟာသူတို့ပိုင်းနဲ့ဖြစ်နေတယ်ဆိုပြီးပြောနေတာပါ။တရုတ်တနိုင်ငံတည်းအလံတလက်ထဲအောင်မှာနှစ်ဖက်ဆွေးနွေးညှိနှိုင်းမယ်ဆိုတဲ့တရုတ်ဆိုရရဲ့တမတ်ချက်ကိုလည်းထိုင်ဝမ်တမရဆိုင်ကညှင်းပယ်ထားပါတယ်။ဆိုင်တမရဖြစ်လာတဲ့2016ခုနှစ်ကလေးကဆိုရင်တော့တရုတ်ထိုင်ဝမ်ဆက်ဆံရေးကတင်းမာခဲ့ပါတယ်။2016ကနေပြီးတော့2019ခုနှစ်အတွင်းမှာဆိုလို့ရှိရင်ထိုင်ဝမ်ကျွန်းသားကိုတရုတ်စစ်လေယာဉ်တွေဖျက်ဆီးတာမျိုးထိုင်ဝမ်နဲ့ဆက်နွယ်တဲ့ခီးသွွားလုပ်ငန်းတွေကိုတရုတ်ကနေပြီးတော့ဖျက်တောက်ပစ်တာမျိုးထိုင်ဝမ်ဆွေရကိုတိမတ်ပြူရာကိုရုပ်သိမ်းမှုတွေနိုင်ငံတကာကိုစီးရုံဖြောင်းပြတာမျိုးတွေမှာတရုတ်ကလုပ်ခဲ့ပါတယ်။ဆိုင်အနေနဲ့လည်းအခုလိုမျိုးသူပြန်ရွေးခါတဲ့ပေါ်တရုတ်ဘက်ကဖိအားတွေပိုးလာနိုင်တယ်ဆိုတာကိုသိတဲ့အကြောင်းသ င်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တရုတ်ရဲ့ချေချောက်မှုကိုရင်ဆိုင်တဲ့နေရာမှာတော့နိုင်ငံညီငယ်ရင်းနဲ့တည်ငြိမ်ရေးကိုတက်နိုင်တော့ရှေ့ရှိပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောဆိုထားပါတယ်
။ဩစတြေးလျနိုင်ငံမှာတော်မီတွေကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့သဘာဝတော်ရန်ဒိရိစံတွေကိုပြန်လည်ပြုစုပြောင်းထောင်ဖို့နဲ့ကာကွယ်ဖို့အတွက်ဒေါ်လာ34သန်းလောက်နဲ့ညီမျှတဲ့ဩစတြေးလျဒေါ်လာတန်90သုံးဆွဲမယ်လို့ဩစတြေးလျအစိုးရကကြေညာပါတယ်။တော်မီကြောင့်ရေဟဒေတာစနစ်မှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ဗန်ဒါရေးဝန်ကြီးဂျော့ချ်ဖရိုက်ဒန်ဘာ့ဂါဒီကနေပြောပါတယ်။ပေါ့တ်မကွာရီမှာကိုဝါလာဝက်ဝင်လေးတွေကိုကုသပေးနေတဲ့ဆေးရုံကိုသွားလေ့လာခြင်းသူကအခုလိုပြောခဲ့တာပါ။နိုင်ငံတော်ဝန်တော်မီတွေကြောင့်တော်ရိုင်းဒရိစံတန်1200ကျော်တေးကြီးခဲ့တယ်လို့သဘာဝတော်ရိုင်းဒရိစံတွေကိုထိမ့်သိမ်းဆောင်ရှောက်တဲ့ WWF Australia ကခန့်မှန်းထားပါတယ်။အများဆုံးတေဆုံးခဲ့တာကတွားတွားတရွာတွေဖြစ်ပြီးတော့ဒုတိယအများဆုံးကငှက်တွေဖြစ်ပါတယ်။အဲဒီနောက်အများဆုံးတေဆုံးခဲ့ကြတာကတော့တော့နိုးတိုက်တရွာတွေဖြစ်တဲ့ကိုဝါလာဝက်ဝင်လေးတွေ၊တားပိုက်ကောင်တွေ၊တားပိုက်ကောင်ထက်အရွယ်သေးတဲ့ဝါလာဘီတွေ၊ဖြူးကောင်တွေနဲ့တူတဲ့အန်ခန်ဒါတွေ၊ဝက်ဝဲအသေးစားလေးတွေနဲ့တူပြီးတော့တားပိုက်အိပ်ပါတဲ့ဝမ်ပက်လေးတွေဖြစ်ပြီးတော့ပါတယ်။ကိုဝါလာဝက်ဝင်လေးတွေတင်ကောင်ရီ3သိန်းကနေ2သိန်းကြားတေဆုံးခဲ့တယ်လို့ WWF ကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲဒီတော်မီတွေအကြီးကျယ်လောင်းနေတဲ့နေရာတွေမှာအပူချိန်ကျပြီးတော့လေတိုက်နှုံးလျော့လာတာကြောင့်တော်မီတွေကိုထိနိုင်တဲ့အခြေအနေများလာနေပြီလို့ပြည်သက်တာဝန်ရှိသူတွေကပြောပါတယ်။မီးပိတဲ့အဆိုးဆုံးခံနေရတဲ့ New South Wales ပြည်နယ်ကတချို့နေရာတွေမှာမီးကိုစူးစမ်းနှိမ့်သက်ရတဲ့အခြေအနေကနေမီးမကူးအောင်ကာကွယ်တဲ့အခြေအနေရောက်နေပြီလို့ပြည်သက်တပ်ဖွဲ့ဝင်တွေကပြောပါတယ်။
အမေရိကန်ပြည်သူတောင်ပိုင်းနဲ့ရှေ့ပိုင်းမှာမြေဥပေါ်မှာတိုက်လေရှိတဲ့မုန်တိုင်းပုံစံမျိုးမုန်တိုင်းတိုက်တာကြောင့်ဒီသတင်းပတ်တွေအတွက်မှာပြည်내တော်များများပူနွေးတဲ့ရာသီဥတုအခြေအနေနဲ့ကြုံရပါတယ်။ Texas, Oklahoma, Louisiana နဲ့ Alabama ပြည်နယ်တွေမှာမုန်တိုင်းကြောင့်လို့အနည်းဆုံးလူ70ဦးသေဆုံးပါတယ်။လေပြင်းရောက်ဆက်စစ်မီတွေပြတ်တောက်သလိုပဲသစ်ပင်တွေလည်းမြစ်ကနေပြီးတော့ကျွတ်ထွက်သွားပါတယ်။နိုင်ငံတောင်ပိုင်းပြည်နယ်တွေမှာလည်းရေကြီးရေလျှံမဲ့ NDA 3 ပြကြတွေထုတ်ပြန်ထားပါတယ်။အမေရိကမှာခုချိန်ဟာပုံမှန်အရဆောင်းဖြစ်ပြီးမဲ့လို့အရှေ့မြောက်ပိုင်းပြည်နယ်တွေမှာမနေ့တနင်္ဂနွေနေ့ကဆန်းကျင်တင်ပူနွေးတဲ့ရာသီဥတုအခြေအနေမှာရှိနေခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆင်မြတ်မွန်နဲ့ကိုသားညိုဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ကြရမယ့်သတင်းလာလေးထဲမှာတော့ရခိုင်ပြည်နယ်တွင်ကစစ်ရေးပြပခါတွေနဲ့စစ်ရဲ့နောက်ဆက်တွဲပြဿနာတွေအကြောင်းဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားမင်းပြအန်းနဲ့မြေပုံမြို့နယ်တို့မှာမနေ့ကအထိတိုက်ပွဲတွေပြင်းထန်နေပါတယ်။မြောက်ပိုင်းမဟာညီနောင်မဟာမိတ်သုံးဘွဲ့ကတော့2020နှစ်စံပိုင်းကလေးကအပြစ်ရဖို့ထုတ်ပြန်ထားပေမဲ့တပ်မတော်ဘက်ကရခိုင်မြောက်ပိုင်းကိုအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေရတာဖြစ်တယ်လို့အေအေပြောခွင့်ရခိုင်သူခါကပြောပါတယ်။သတင်းပြည်စုံကို VOA သတင်းတောက်ကိုသက်နိုင်ကတင်ပြပေးထားပါတယ်ရှင်။
ရခိုင်နောက်ပိုင်းကမြို့နယ်လေးခုလောက်မှာပြီးခဲ့တဲ့ဇန်နဝါရီလ1ရက်နေ့ကနေဒီနေ့ထိအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အချင်း၄၀နီးပါးတိုက်ပွဲဖြစ်ပေါ်ခဲ့ပြီးထိတွေ့မှုများစွာကတော့ရန်ကုန်စစ်တွေကာလန်ချောက်ဖြစ်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဟိုရန်ကုန်စစ်တွေဒီကာလန်တချောင်းမှာဆိုလို့ရှိရင်တော့ဒီကေအီရဲ့စစ်တရက်ပေါ့နော်အဲ့ဒီနေ့တွေကတော့အဲ့ဒီမှာဒီမြန်မာမြို့နယ်ထိမှာတိုက်ပွဲဟိုဇန်နဝါရီ1ရက်နေ့တနေ့ထိမှာကို၄ချိန်လောက်နောက်ပြီးလို့ရှိရင်ဒီတခြားနေရာတွေမှာလည်းပဲအဲ့ဒီမှာတိုက်ပွဲတွေအမှမြေပုံမြို့တွေထိမှဖြစ်တာရှိရဲဟိုဒီရပိုင်းမှာတော့ဒီဒီအဲ့ဒီဟိုစစ်တရံကာလန်တခြားမှာအထူးသဖြင့်တော့ဒီဟိုအန်းနဲ့မြေပုံကြားနောက်ပြီးလို့ရှိရင်ဒီဟိုဒီမင်းပြားနဲ့မြေပုံကြားပေါ့နော်အဲ့ဒီနေရာတွေမှာဒါတိုက်ပွဲတော်တော်များများဖြစ်တာရှိရတယ်ဒါမဲ့ဗမာစစ်တပ်ကတော့သူတို့ဒီအာဒီဇန်နဝါရီလတရက်ကနေ7ရက်အတွင်းမှာပေါ့တော့အဲ့ဒီမှာဒီတို့ကကတိကျကြကြဆုံးမှုကတော့85ဦးရှိပြီးတော့ဒီတိကျကြတာရတာက24ဦးရှိတယ်။နောက်တိုက်ပွဲပေါင်းကတော့36ချိန်ဖြစ်ခဲ့တာပေါ့နော်ဒီဇန်နဝါရီလဒီရက်ကနေ7ရက်ရမှာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလတရက်နေ့ကလေးကစတင်ပြီးတော့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့အနေနဲ့နှစ်လတက်တန်းအပြည့်ရဖို့ထုတ်ပြန်ထားပေမဲ့တပ်မတော်ဖက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်လာတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေပြင်းထန်လာရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။တို့ကျွန်တော်တို့ဘက်ကတော့ဒီနစ်ဆန်ကလေးကစပြီးတော့မှကျွန်တော်တို့ဒါကိုကိုကိုခုခံကာကွယ်ရေးအာပုံစံနဲ့ပဲကျွန်တော်တို့သွားနေတာဖြစ်တယ်။နောက်ဒီပြဿနာတွေကိုကျွန်တော်တို့ငြင်းငြင်းချမ်းချမ်းနဲ့ဒါဖြေရှင်းနိုင်အောင်ဟိုပညာရှင်လေးကျွန်တော်တို့ဘက်ကထုတ်ထားတာပေါ့နော်ဒါထိုးစစ်ကြင်မလုပ်ဘူးဆိုတဲ့ပညာရှင်ကိုထားပြီးတော့လက်တန်းတိုးထားတာရှိတယ်။ဒါတော့အဲ့ဒါကြောင့်လည်းပဲကျွန်တော်တို့ဘက်ကထိုးစစ်လုပ်တာလုံးဝမရှိဘူး။နောက်ဒီမြန်မာစစ်တပ်ကတော့သူတို့ဒီအင်အားအလွန်ကျော်ဖြစ်တဲ့နေမှုတွေနဲ့ဒီထိုးစစ်ကြင်ထိတ်ခိုက်လာတာတွေကိုဟိုကျွန်တော်တို့ဘက်ကဒါခုခံကာကွယ်နေရတာဖြစ်ဖြစ်
အခုလိုရန်ကုန်စစ်တေကားလမ်းမပေါ်မှာတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ရန်ကုန်ကိုပြည့်စုံနေတဲ့ကားတွေဟာလမ်းပိတ်ဆို့မှုတွေနဲ့ကြုံတွေ့နေရပြီးတော်ရဲလာရဲခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကာသမာတူဦးကပြောပါတယ်
။စ အဲ့ဆင်းရဲဆိုလို့ရှိရင်တော့ဘောလုံးမရရင်တော့အဲ့ရတယ်ဗျာအချွေလေးလို့မရှိပါဘူးသူကတော့တော့သင်ပြဘူးဆိုတော့ဒီတော့ရဲကမှာပြီးမနေ့ကလေမင်းသားမျိုးနေနေရတဲ့တောင်မျိုးနေဖက်မှာအစိုးရတပ်ဖက်ကထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်နှစ်ဖက်တိုက်ခိုက်တန်ရရတဲ့ရှိတယ်လို့ခိုင်တုခါကစပြောပါတယ်အော်ဟုတ်ကဲ့ခင်ဗျာဒီမနေ့ကဇန်နဝါရီလ10ရက်နေ့မှာတော့ဒီမင်းလက်တနအိမ်20မိနစ် ဒီကတော့ပြန်ဆောက်ကြတာပေါ့နော်ဒီကအစ်ကအကြဆုံးတယ်လို့ရှိတယ်ဒါပေမဲ့အသေးစိတ်ရောက်ပြရတယ်နောက်တစ်ခုကတော့ဒီကတေးတောင်ဖမ်းမြို့နယ်ဖမ်းမှာလည်းပဲဒီဟိုတိုက်ပွဲတွေကြီးကြီးမားမားမရှိပေမဲ့လည်းဒီနေ့လေတနားရီနေ့လေးကနေဒီညနေ6နာရီထိပေါ့နော်အဲ့ဒီတနားရီနေ့လေးကနေဒီညနေ6နာရီထိအစ်မအားလည်းမကြည့်အချိန်ပေါင်း100တစ်ချီကျော်လောက်ပြခဲ့တာရှိတယ်အဲ့ဒီမှာဒီကမ်လာ၅တုံး
ဒီကလောင်းတချောင်းမှာသလုံးရှင်တို့ဒီခေရီရဲ့ဆက်ကဆက်ဆွေးပြောဆိုရှက်တဲ့နယ်ပတ်သက်ပြီးမေးမြန်းဖို့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးနဲ့တပ်မတော်တတိမှန်ပြန်ကြားရေးပြောခွင့်ရဖို့မိုးရှုပ်စုံမင်းထွန်းတို့ကိုဘူရအေကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံမဖြစ်ဆိုခဲ့တာလည်းဖြစ်ပါတယ်
ရခိုင်နော်ဘယ်မှာခုလိုတိုက်ပွဲတွေတင်းထန်လာနေတာကြောင့်အန်ယူနေနေမြေပုံမြို့နေတွေဖက်မှာစစ်ဘေးရှောင်ဦးရဲ့အရင်ကတရားလောက်တာရှိပေမဲ့အခုလက်ရှိချိန်မှာတော့၄၀၀ကျော်ရှိရတယ်လို့အန်ယူနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ်။ဟုတ်ကဲ့တိုးလာကြပြီအကုန်လုံးဟောပါဗျအခုဆိုရင်၄၀၀ကျော်ပေါ့ဒီနေ့။အော်တလက်တလက်ဖက်ကရေနောက်ပြီးတော့ဒီမင်းလဲမောင်းဟောနော်နောက်
အစိုးရတပ်နဲ့ခိုင်လက်နက်ကင်အေဖွဲ့တို့တနေ့လုံးနီးပါးတိုက်ပွဲတွေပြင်းထန်ခဲ့ပြီးတိုက်ပွဲတွေမှာရာသားတေဆုံးသူတရာကျော်ထိရှိပါတယ်အဲ့ဒီတေဆုံးသူတွေထဲမှာကလဲတငယ်16ယောက်ပါဝင်တယ်လို့ကလဲ36ယောက်ထိပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ယူနီဆက်ကထုတ်ပြန်ထားပါတယ်
ကိုတန်နိုင်ကြပြသွားခဲ့တာပါရှင်အခုလိုအေအေနဲ့အစိုးရတပ်ရဲ့စစ်ပွဲတွေကြောင့်လုံခြုံရေးအရာညမထွက်ရအမိန်ထုတ်ပြန်ထားတဲ့ပလောဝမြို့နယ်မှာဒေသခံအများစုဟာနေရက်ပြန်မလာရေးကြသလို အေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့လုံခြုံရေးအရာဖမ်းဆီးစစ်ဆေးခံရမှာကိုလည်းစိုးရိမ်နေကြတဲ့အကြောင်းချင်းအရက်အဖွဲ့အစည်းတွေကပြောပါတယ်။အေအေဘက်ကတော့ပလောဝဒေသခံတွေကိုနှိပ်စက်ညှဉ်းပန်းတာတွေထပ်ပြီးလုံမမဟုတ်တဲ့အကြောင်းနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းမရှိခဲ့တဲ့အကြောင်းဒီနေ့မနေ့ပလောဝမြို့ကြီးလေရွာမှာသူတို့သဘောထားကိုရှင်းပြသွားပါတယ်။အပြည့်အစုံကို VOA
မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်။ဇန်နဝါရီ၈ရက်ကရခိုင်လက်နက်ကိုင်အေအေအဖွဲ့ဖမ်းဆီးခေါ်ဆောင်သွားရဲပလောဝမြို့နယ်ကြီးလေရွာဒေသခံတရာကျော်ထဲမှာတချို့ကိုစစ်ဆေးမေးမြန်းစဉ်ရိုင်းနှက်ခဲ့ကြောင်းအေအေဘက်ကဇန်နဝါရီ၁၂ရက်မှာကြေညာချက်ထုတ်ပြန်ပြီးဝန်ခံခဲ့ပါတယ်။ ဒီနေ့ဇန်နဝါရီ၃ရက်မနက်ပိုင်းမှာအင်အား200ဝန်းကျင်လောက်ရှိရဲ့အေအေတပ်ဖွဲ့ဝင်တွေဟာကြီးလေရွာဒေသခံတွေကိုရွာအထက်တန်းကျောင်းဝဲမှာစုခေါ်ပြီးသူတို့အနေနဲ့ရိုင်းနှက်တာတွေစက်မလုပ်သလိုဖမ်းဆီးခဲ့တဲ့ချင်းအမျိုးသမီးကိုလည်းလင်းပိုင်းအကြမ်းမဖက်ခဲ့ကြောင်းရှင်းပြခဲ့ပေမဲ့ဒေသခံတွေကတော့စိုးရိမ်နေသေးပဲလို့ဆက်ဆောင်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်
မလေးကတော့ရွာသားတွေကိုဒီကစေလာလုံးကလူတွေကိုအရှိဝတ်ပေါ်တယ်ဒီကမှာကျွန်တော်တို့ပဒင်းကြီးကိုမလုပ်ပါဘူးပစ္စည်းတွေပါတယ်လက်မခံခံလို့ဆိုတဲ့ဟာတွေပြောပါဆိုပြီးတော့သူတို့ကသူကောမဲ့လုပ်တယ်အနီးနာဝန်ကျင်မှာလည်းဟိုကန်တဲ့စီးတဲ့ရိုက်တဲ့နေဆက်တဲ့ပြီးတော့တချို့ကအဲ့လိုမျိုးစကားအချင်းနဲ့ချင်းချတာတွေဟိုမီးလန်းပေါင်းတဲ့အဲ့လိုမျိုးရှိတော့ရှင်းပြမယ်ဆိုရင်
ပလောဝမြို့နယ်တွင်ကဆစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းကတာဝန်ရှိသူတို့က VOA ကိုပြောသွားတာပါ
တမတော်ဘက်ကိုတရင်ပိပိုးနေရသူတချို့ဟာပလောဝဒေသခံတွေထွက်ပြေးလွတ်မြောက်နေရဆိုရဲအေအေအဖွဲ့ရဲ့ဇန်နဝါရီ၁၂ရက်ထုတ်ပြန်ကြဟာဒေသခံတွေကိုစိုးရိမ်မှုပုံများစေကြောင်းခုမီချင်းအမျိုးအနွယ်စုရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီကဥဆောင်များကပြောပါတယ်သူတို့ရဲ့ထုတ်ပြန်တဲ့အဲမှာကြတော့သူတို့အတော့ရန်သူပေါ့အစိုးရတရင်ပိပိုးတွေရှိလို့လာချလာပါအဲ့လိုထုတ်ပြန်ချက်မှာအဲ့လိုမျိုးတ
အဲ့လိုပြောတယ်ဆိုတော့ကျွန်တော်ကဘလို့အဲ့ဒီကနေခီးသွားတဲ့လူကြီးက
ပလဝမျိုးနယ်ထဲမှာတမတော်နယ်ရခိုင်လက်နက်ကိုင်အေအေတို့2019ခုနှစ်မှာတိုက်ပွဲစတင်ပြီး2019ရဲ့မှာတိုက်ပွဲတွေဆိတ်လာပါတယ်ရခိုင်လက်နက်ကိုင်အေအေကိုစတင်စီရုံမှုရေလုံနေရဆိုရဲဆွဆွဲကြနဲ့ချင်းပြည်နယ်မြို့သားစစ်တော်ကိုယ်စားလှယ်ဦးဝေတင်ကိုအေအေဘက်ကဖမ်းဆီးထိန်းသိမ်းခဲ့ရအခုဆိုရင်နှစ်လရှိပြီဖြစ်ပါတယ်
ချင်းရပ်ဖွဲ့စည်းရင်းနဲ့ပလဝမြို့ဒေသခံတွေကတော့သူတို့ဒေသမှာစစ်ပွဲကြီးကြာရှိလာမှာစိုးရိမ်နေကြောင်းလည်းပြောပါတယ်ကိုစောထက်ပြပြခဲ့တာပါရှင်အခုလိုရခိုင်ပြည်နယ်ထဲမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရဲ့တနစ်ကျော်ကြာလာတဲ့စစ်ပွဲတွေအတွင်းတနစ်တကျတိုးလာနေတဲ့စစ်ဆောင်တွေဟာစားဝတ်နေရေးအတွက်အခက်အခဲတွေရှိလာနေပါတယ်အထူးသဖြင့်မြောက်ဦးမြို့နယ်တိမ
ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စစ်ဆောင်3400ကျော်ခုလုံနေတဲ့မြောက်မြို့နယ်တိန်ညူစစ်ပေးဆောင်စခန်းမှာတောက်ရီ3ရီပြက်လာသွားလို့စစ်ဆောင်ရွာသားတွေရေခက်ခဲဖြစ်နေတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးဝေလောက်အောင်ကပြောပါတယ်
။ကျွန်တော်တို့ဒီညိုစစ်ပေးဆောင်စခန်းမှာလေလွန်ခဲ့တဲ့လဝက်လောက်ကနေဒီရေကစေတေရှင်စကံဝန်တင်းမှာရှိတဲ့ရေတားကြီးခန်းချောက်တော့တယ်ဗျာ။ခုလက်ရှိရှင်တွေကဒီစေတေရှင်ရဲ့နောက်မှာရှိတဲ့ထားလန့်တူမြောက်ဖို့လေဒီတူမြောက်တွေကမတန်ဆန်တဲ့ရေတွေကိုခတ်ပြီးတွန်းလိုက်ရတဲ့ရှင်တွေဖြစ်နေတယ်။ဒီတောင်းရေကကြတော့တင်းညူရာထိရရေကံကပို့လေအဲဒီရခတ်ပြီးတွန်းလိုက်ရတာရှိတယ်ခင်ဗျာ။ရေကံကလည်းကိုးရွာနဲ့ကိုကသူကရေကတိတ်လုံလောက်တာမဟုတ်ဘူးလေ။ဒီလိုပုံစံမျိုးဆိုဆက်ပြီးတွန်းလိုက်ရတဲ့ကျတော့ရွာလေးဒုက္ခရောက်လာနိုင်တယ်ခင်ဗျာ။ဒီလိုရှိရှားပါမှုနဲ့ဆက်ပြီးတွန်းလာနိုင်တာပို့လေ
။ဒုက္ခတဲ့စကံကလူတွေဟာတုံးရေအတွက်အနီးနားကယထာလန်ဖောက်လို့ခဲ့တဲ့မြောင်းတွေကမတန်ရှင်းတဲ့လက်ကျန်ရည်တွေကိုခတ်ယူနေရသလိုတောက်ရည်ကိုတော့စခန်းနဲ့အသွားပြန်နိုင်ရွက်လောက်ဝေးတဲ့တိမ်ညူရွာတွေကရေကန်ကိုအသုံးပြုနေရပါတယ်။မတန်ရှင်းတဲ့ရည်ကိုသုံးဆွဲနေရလို့စခန်းနဲ့လူတွေဝန်းပြက်ယောဂဖြစ်ပွားနေပြီးယောဂဖြစ်ပွားသူတွေကတိမ်ညူဆိုင်နဲ့ဆေးရုံမှာဆေးကုသမှုခံယူနေရတဲ့အခြေအနေကိုတော့ဥဝေလောက်အောင်ကဆက်ပြောပါတယ်။
ကျွန်တော်မတချင်းနေရီကိုစားပြီးတုံနေရပြီဆိုတော့ဒီကျမကြီးကလည်း one show one ပြတဲ့ကလည်းစားပြီးဖြစ်နေတာပေါ့ဗျာဒီလိုပုံစံနဲ့ဆက်ပြောရင်နောက်ဆုံးကျမကြီးရှင်ကပုံပြီးရှင်းရတဲ့အချိန်လည်းရှိရပြီဒါမဲ့ဟိုကလေးတွေစီစီတွေကဆိုတနေ့ကို50လောက်တို့ရှိတာပေါ့ဗျာကျမကြီးတောင်းချမှုကြတော့ကျွန်တော်ကစင်ညိုတိုက်နေစင်နဲ့ business card မှာတင်ရှိရဆိုလို့လေကျွန်တော်တင်ညိုတိုက်နေစင်မှာတော့ပြီးကုတာခံတာရှိတယ်ဗျာဒီစင်ကလည်းကျွန်တော်တို့ဒီစေတေရှင်တွေကိုအခမဲ့ကုတာပေးရရှိတယ်ဆရာဝန်တွေကတော့ဆေးဝါးတွေအခက်အခဲရှိမှာပေါ့ဗျာဆေးဝါးကတော့ဆရာဝါးဘက်ကနေပြီးတော့အခက်အခဲတွေပါလို့ရှိမှာ
တိမ်ညူတိုက်နဲ့ဆေးရုံမှာလည်းဆေးဝါးလိုလမှုမရှိတဲ့အခြေအနေမှာရှိနေပါတယ်။တောက်ရီ3ရီရရှိဖို့အတွက်ဒီနယ်အစိုးရနဲ့နိုင်ငံတကာကြက်ချင်တွေအဖွဲ့ ICRC ထံအကူအညီတောင်းထားတယ်လို့ဥဝေလက်အောင်ကဆိုပါတယ်။တိမ်ညူစစ်ဘေးဆောင်စခန်းတောက်3ရီပြဿနာဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်တဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနကနေနေပြည်တော်မှာဌာနဆိုင်ရာတွေကိုတင်ပြထားတယ်လို့ဦးစီးရရှိဦးရဲမင်းဦးကပြောပါတယ်။
သူတို့အသုံးပြုနေတဲ့ရေကန်ခန်းသွားတာပေါ့နော်ခန်းသွားတဲ့အခါအဲ့ဒါကျလက်တလုံးဟူရေပေးကိုပေးရနီးကပြည့်ချိုတင်မို့တွေ350လိုတယ်ပေါ့350လိုတဲ့အဟိုဒီမြို့နယ်ရှိခန်းကနေကျွန်တော်တို့မြောက်ခရိုင်ကိုတင်လာတယ်မြောက်ခရိုင်ကနေကျွန်တော်တို့ရှိရောက်အဲ့ဒါအခုကျွန်တော်တို့နေပြည်တော်ကိုပို့မှာပေါ့နော်နေပြည်တော်ကနေသူတို့ဘယ်လိုဆက်ပြီးတော့ကြမ်းလဲဆိုရင်ကြည့်ရမှာပေါ့
တိန်ညူစစ်ဆောင်စခန်းကနေပေ3000လောက်กว่าဝေးတဲ့ရန်ချောင်းကရေတွေကိုစခန်းတွင်းရေကန်ထဲစုပ်ယူဖို့ရေစုပ်ဆက်တဲ့စီတွေလိုအပ်မှာဖြစ်ပြီးစည်ရင်သွက်ချက်ရကြံ့ငွေသိန်း50ကုန်ကြမှာဖြစ်ပါတယ်လက်ရှိမှာမြောက်ဦးအုပ်ချုပ်ရေးရုံးကနေရေစုပ်ဆက်သလုံးထောက်ပပေးထားပြီးလို့တိန်ညူစစ်ဆောင်စခန်းတာဝန်ခံဦးဝေလက်အောင်ကပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာမြင့်နေတာဖြစ်ပြီးစစ်ဆောင်သသိန်းကျော်ထိရှိလာနေပြီးတော့စောင့်ဝင်နေရေးပညာရေးအခက်အခဲတွေလည်းရှိလာနေပါတယ်ခင်ဗျာ
။နောက်ကိုရင်ပြပြသွားတာပါရှင်။အခုမန္တလေးတက္ကသိုလ်ကျောင်းသားသမဂ္ဂရဲ့ထိုင်တဲ့ဘိတ်ကိုကြည့်ကြရအောင်ပါ။မန္တလေးတက္ကသိုလ်ကျောင်းသားများသမဂ္ဂကထိုင်တဲ့ဘိတ်နဲ့ဆန္ဒပြနေတာဒီနေ့၄ရက်ရှိလာနေပြီးတက္ကသိုလ်အာဏာပိုင်တွေကအဓိပတိလမ်းဝင်ပေါက်နဲ့ပြမအဆောက်အုံဝင်ပေါက်တွေကိုပိတ်လိုက်တာကြောင့်အခုဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေအသွာလာခက်နေပါတယ်။မန္တလေးတက္ကသိုလ်ဝင်ထဲမှာစားတောက်ဆိုင်တန်းတိဆောက်ရေးတင်တာမခေါ်ဘဲစောက်ခွင့်ပေးတာကိုစုံစမ်းစစ်ဆေးပေးဖို့ပညာရေးဝန်ကြီးဌာနကိုတောင်းဆိုထားတာ၄လကျော်ကြာလာပြီမဲ့အရေးယူဆောင်ရွက်မပေးတဲ့အတွက်အခုလိုတောင်းဆိုနေတာကိုရန်ကုန်အခြေစိုက်ကျောင်းသားသမဂ္ဂအဖွဲ့ကိုဖွဲကလည်းအမြန်ဆုံးဖြည့်ရှင်ပေးဖို့တောင်းဆိုလာပါတယ်ဒီအကြောင်းပြေဆုံးကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်မန္တလေးတက္ကသိုလ်စားတောက်ဆိုင်နဲ့တိဆောက်ရေးကိစ္စနဲ့ပတ်သက်ပြီးပါမောက္ခချုပ်ဒေါက်တာတီတာဝင်းကတင်တာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးလိုက်တာကြောင့်ကျောင်းသားတမကကပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကစပြီးဆန္ဒပြခဲ့ကြတာပါ ဒီကိစ္စကိုစုံလင်းစစ်ဆေးဖို့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းဦးဆောင်တဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ5ရက်နေ့မှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုယ်တိုင်ဖွဲ့စည်းပေးခဲ့ပေမယ့်လေးလကျော်လာတဲ့အခုချိန်အထိအပြစ်သက်ဆုံးဖြတ်ချက်ရလဒ်ထွက်မလာတဲ့အတွက်မန္တလေးတက္ကသိုလ်ကျောင်းသားများတမကကပြီးခဲ့တဲ့ဇာတာပတိ9ရက်နေ့မှာတပိတ်ပြန်လည်စတင်ခဲ့တာဖြစ်ပါတယ်အခုလိုကျောင်းသားတွေဆန္ဒပြလာတဲ့နောက်မှာကျောင်းသားဝင်ရှိသူတွေကအဓိပတိလမ်းဝင်ပေါက်နဲ့ပင်မအဆောက်အုံဝင်ပေါက်တွေကိုပိတ်လိုက်တဲ့အတွက်ဆရာဆရာမတွေနဲ့ကျောင်းသားကျောင်းသူတွေအတွက်တွာလာရေးမှာအခက်အခဲကြုံလာရတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမတ်ယမင်းသူကပြောပါတယ်
ဒီမှာကနေပြီးတော့မန္တလေးဆိုကျောင်းဆိုရင်ဟိုဥပ္ပိချူပေါင်းလို့တပိမောက်တဲ့အခုလိုတောင်းတောင်းသူတွေတပိမောက်တဲ့အခါမှာလည်းဒီကဥပ္ပိချူပေါင်းမှုစက်ပြီးလုံနေတကယ်ဆိုလို့ရှိရင်တက္ကသိုလ်အေရာဆိုတာဒီအများကြီးပြပိုင်းပေါ့နော်ဒီ public land မှာဒီလိုလောက်ချသွားလာခြင်းရှိရဲ့ကျောင်းဆိုတာထောင်လည်းမဟုတ်အခုပုံစံကအကုန်လုံးပိတ်ဆို့ထားတဲ့ထောင်ပုံစံမျိုးနဲ့ဖြစ်နေတယ်ပြီးတော့တောင်းတောင်းချုပ်ကဒီအများကြီးပြပိုင်းတက္ကသိုလ်ပေါ့နော်အဲ့ဒါကိုဒီကိုပိုင်းအေရာလိုမျိုးပဲဝင်ချုပ်ထားတယ်ပေါ့နော်
အခုလိုတက္ကသိုလ်ကျောင်းဝင်ကိုကိုပိုင်အေရီးယားလိုထိန်းချုပ်ထားတာကြောင့်မန္တလေးတက္ကသိုလ်ပေါမောက်ခချုပ်ဒေါက်တာတူရဝင်းရဲ့လောက်ရဟာနိုင်ငံတော်တမရညွှန်ကြားချက်နဲ့တည်ဆဲဥပဒေတွေကိုဖောက်ပြက်ရကြနေတယ်လို့လည်းပြောပါတယ်။ဒါ့အပြင်ကျောင်းသားတမကတွေအနေနဲ့စုံစမ်းစစ်ဆေးမှုအဖြေမရမချင်းတပိတ်မောက်ကော်မတီဖွဲ့စည်းပြီးထိုင်တပိတ်ပြုလုပ်တောင်းဆိုသွားမယ်လို့လည်းပြောပါတယ်။ဒုတိယပါမောက်ခချုပ်ဒေါက်တာတင်ထွန်းအောင်ကတော့မန္တလေးတက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ဟာစုံစမ်းမှုအဖြေကိုစောင့်ဆိုင်းနေစေဖြစ်ကြောင်းပြောပါတယ
်။ဝင်လေပြောရဲကျွန်တော်လည်းကျွန်တော်တို့ကရှိလာတော့ကျွန်တော်တို့အရာလုပ်ငန်းတွေတိုင်းလည်းအကုန်လုံးသွားခဲ့ပြီးရှင်တာဆိုတဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီရရဒီချင်းကြီးကျွန်တော်တို့ပဲစောင့်နေကြတာမျိုးဖြစ်နေတာပေါ့နော်။အဲ့ဒါကတော့ကျွန်တော်တို့ကမဆောင်ရွက်ဘူးတဲ့လေးမျိုးရှိဘူးပေါ့နော်။
တင်နာမခေါ်ပဲရင်းနှီးတဲ့လုပ်ငန်းရှင်အပေါ်လုပ်ပိုင်ခွင့်ပေးခဲ့တဲ့ပါမောက်ခချုပ်ဒေါက်တာတီရာဝင်းကိုဝန်ထမ်းဥပဒေနဲ့အညီယာရုကနေယာယီရဆိုင်ပေးဖို့ကိုဆန္ဒပြကျောင်းသားတွေကလိုလားနေကြတာပါပြီးခဲ့တဲ့နှစ်တုန်းကကျောင်းသားတပိတ်မှာပူးပေါင်းပါဝင်သူများခဲ့ပေမဲ့အခုတစ်ခေါက်ပြန်လည်စတင်ခဲ့တဲ့တပိတ်မှာတော့ကျောင်းတာဝန်ရှိသူတွေကဝါဒဖြန့်မှုတွေရှိနေတယ်လို့မယင်မင်းသူကပြောပါတယ်
ဒီဒီတိုင်းမှာပူပေါင်းပါဝင်မယ်ဆိုလို့ရှိရင်ထောင်ကြမှာရောဘာလို့တမန်တော်သူတွေ6လက်နာပါတော့ပြီးတော့ဒီမန်နေဂျာတို့ page မှာဆိုလို့ရှိရင်လည်းတချို့ကျောင်းသားမဟုတ်တဲ့လူတွေကလည်းဒီပိတ်ထဲမှာပါဝင်နေတယ်ဆိုပြီးတော့ပြောထားရပါတော့အဲ့လိုမျိုးအများကြီးသူအထင်လွင်အောင်လို့လည်းသတင်းဖြန့်နေရမျိုးရှိတယ်ဒါပေမဲ့လည်းသူတို့ဝါဒဖြန့်နေရလို့တမန်တော်ကနားလဲတယ်ဘလောက်ပဲသူဝါဒဖြန့်မစီဘလို့ပဲချုပ်ခွေးမစီတမန်တော်ကတော့ဒီပိတ်ပေါ်ထောက်ခံရတယ်ရှင့်
တကြောပြန်ပြန်လဲစတင်လာတဲ့မန္တလေးတက္ကသိုလ်ကျောင်းသားတပိတ်ကိုပညာရေးဝန်ကြီးဌာနအနေနဲ့အမြန်ဆုံးဖြည့်ရှင်ပေးဖို့ကိုရန်ကုန်အခြေစိုက်ကျောင်းသားသမဂ္ဂအဖွဲ့ပေါင်း၉ဘွဲ့ကတောင်းဆိုထားပါတယ်။ဒီဘော်ကိုထျောက်စွာဖြည့်ရှင်ပေးဖို့နဲ့ဗလိုက်ဆောင်ရွက်မှုတွေရှိခဲ့မယ်ဆိုရင်ကျောင်းသားသမဂ္ဂအဖွဲ့တွေအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်။
ကျုပ်သမရာရှိချင်းပြင်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကတော့မြန်မာဆန်ရတုပ်ထုကူလေဟာ KIA ကချင်ဒေသမှာမြန်မာစစ်ရဲနဲ့စစ်မဲ့ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။တုပ်နိုင်ငံတွေနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့ညီညီကက်ကက်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်ရဲကြားညီညီဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါ။အခုလိုမျိုးတုပ်နိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာစစ်ရဲကြားညီငယ်ရေးအတွက်ဘလောက်ထောက်ကူပြုနိုင်ပါလဲမြမညီငယ်ရေးအတွက်စင်ခေါ်ချက်တခုလိုရောယူဆနိုင်ပါလားလမိတ်ငါနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေ view မြမပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့ညီကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြမပိုင်း phone number က0123923254ဖြစ်ပါတယ်အီးမေးလ်လိပ်စာက bernice@viewingnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြားလို့ရပါတယ
်။ View American တိုင်းရဲ့ဒါရိုက်လိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကအင်္ဂါညဒါရိုက်လိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 0923923254 ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ် January 23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုည10နာရီထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာတည်ကြရမှာက
ဇိုင်းသူညရတာတော့ဝန်ထမ်းဖြစ်ပါဘူး။ဘာလို့ကားပါမင်းကိုစွန့်တက်တာကိုပြီးတော့ကအနည်းဆုံးသူကပါမင်းအနေလုံးဝင်တယ်ပေါ့နော်ဒိတ်သုံးရတယ်ဆိုရင်တော့အကောင်တက်လာခွဲဒိတ်လေးရပါဆိုတော့သူကပေးလိုက်တာပေါ့နော်အဲပါမစ်တဲ့ကောင်ရဲ့
လုတ်တက်ရဲ့အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ထုတ်ပေးမယ်ဆိုရင်ပြည်တွင်းကားဈေးကွက်ဘယ်လိုဖြစ်လာနိုင်မလဲဆိုတာကားထုတ်လို့ရေးလုပ်ငန်းရှင်ဒေါက်တာစုထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါအဲဒီနောက်ဘလော့ဂါတွေပြောသမျှနဲ့တက်တန့်အောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ကြရပါမယ်ရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အလုရှင်တဲ့အလုသမားပြဿနာဖြစ်လို့အရက်ဖက်တရားရုံးတွေမှာရင်ဆိုင်ရရင်အချိန်နဲ့ငွေအပူမရှိတဲ့အလုသမားတွေအတွက်အဆင်မပြေပါဘူး။ဒါကြောင့်အလုရှင်အလုသမားကိစ္စတွေကိုတည်ထောင်ဖြည့်ရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေရှိလာမယ်ဆိုရင်အမှုရင်ဆိုင်ရတဲ့အလုသမားတွေအတွက်တရားစီရင်ရေးမှာပို့ပြီးတော့တရားမျှတပြီးအမှုရင်ဆိုင်ရတဲ့ကာလလည်းပုံမြန်လိမ့်မယ်လို့အလုသမားတွေကမျှော်လင့်ပြီးတော့အလုသမားရေးတရားရုံးတွေပေါ်လာဖို့တောင်းဆိုနေကြတဲ့အကြောင်းမြစ်မခသတင်းအေဂျင်စီကတင်ပြပေးထားပါတယ်ရှင်။
လုတ်ရှင်နဲ့လုံမှန်းကြမှာအငင်းပွားမှုတွေဖြစ်လာပြီဆိုတက်ဆိုင်ရာမြို့နယ်ညှိနှိုင်းဖျံပြေအဖွဲ့မှာအရင်ဆုံးဖြေရှင်းရပါတယ်။အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြေရှင်းရေးခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီတီအစင်းစင်းတက်ပြီးဖြေရှင်းနေတာပါ။အလုတ်ရှင်လုံမှန်းအငင်းပွားမှုဖြေရှင်းရေးဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြစ်ဒဏ်ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလုတ်ရှင်တွေကလေးစားလိုက်နာမှုမရှိဘူးလို့သိရပါတယ်။လုတ်ရှင်လုတ်သမားအငင်းပွားမှုဖြည့်ရှင်ဥပဒေမှာထောင်နှံကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုတ်သမားတွေအနေနဲ့အရက်ဘက်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်။ဒါကြောင့်မို့အလုတ်ရှင်လုတ်သမားပြည်ထနာတွေကိုမှန်ကန်မြန်ဆန်စွာတည်တံ့ဖြည့်ရှင်ပေးနိုင်တဲ့အလုတ်သမားတရားရုံးတွေပေါ်ပေါက်လာဖို့အလုတ်သမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဦးသက်နေအောင်ကခုလိုပြောပါတယ်
။ဟုတ်ကဲ့အလေးကတော့ကျွန်တော်တို့ဒီအလုသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ်တရားရုံးများဖြစ်ပါတယ်ခင်ဗျာ။အဲ့တော့လက်ရှိကျွန်တော်တို့အလုပ်သမားတွေဟိုအရေးခင်ဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုပ်သမားတွေအမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျ။အဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူး။အားကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုပ်သမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့ဆိုကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်။အဓိကကတော့ဒီအလုပ်သမားတရားရုံးတွေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါစီတောင်စီတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြည်ရေးမှန်တိုင်းမှာရှိတဲ့ဒါလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီသုံးခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုပ်သမားတရားရုံးတွေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုပ်သမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနွယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိတဲ့အားထားမလားပေါ့ဥပမာဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်내အဆင့်ထားတာပါဒီတရားရုံးတွေကိုပေါ့နော်သို့တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာတော့ဒါကျွန်တော်နောက်မှဆက်ပြီးတော့မှဆွေးနွေးရမယ့်လုပ်ငန်းစဉ်ပါခင်ဗျာ
အလုသမားတွေအနေနဲ့အရက်ဘက်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်းရိတ်နဲ့အလုပ်ပြတ်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုသမားအချင်းချင်းရိုင်းပင်းကူညီပေးရဲ့အဖွဲ့ကတင်နန်းတာဝန်ခံမခခကခုလိုပြောပါတယ်။
အလုပ်ရှင်အလုပ်သမားညီမမှုဖြစ်ပြီးတော့မှအလုပ်သမားတရားရုံးပေါ့အရက်ဖက်တရားရုံးကိုသွားရပြီးဆိုတာနဲ့ကိုအလုပ်သမားတွေအတွက်ကစပြီးနေနာပြီအနည်းဆုံးတော့သူတို့အလုပ်မလုပ်ဘဲနဲ့ဒီတရားရုံးချင်းတွေကိုသွားရတယ်အဲ့ဒီမှာရုံးတစ်စိတ်ကောင်းနေရောကုန်ကြစည်တွေရောရှေ့နေမှာနိုင်တဲ့ပြဿနာတွေရောဆိုတော့ကျမတို့ကတခါတလေကြာရင်အလုပ်သမားပြဿနာတွေကမှန်နေရနဲ့လက်လျှော့ပြီးလိုက်ရတဲ့အခြေအနေ
Lebih kau bawa bawa ini lupa lagi lusi, cuma lu leluhur ni mian bau. Baca lusi, cuma lu seni terku di sawah macam ni. Air seni terku leluhur tu awi surane. And agit ya iya le, boleh cima lah nain dulu. Songsong ni nama mian sawah le, lu tu madu pihat awam. Baca lusi, cuma lu leluhur ni lu songpihat lu mianu. Tapi mele, oh nau mawe, nau ni bau na sejama, tung sejama, seni jama, sengan ni jama surane. Lu cuma lu lulu mianu. Baca lu lulu mianu le surah. Lu suya kat dia terlai de, ubi di cium. Cuma lu air lu cai dua lulu lo, asem.
เยอะบ่เนาะแต่จะอันนี้ลูกพูดลูกว่าเลยใช่แต่ใจเนี่ยเทเลว่ามาใช่แต่เส้นนี้แต่เส้นเลว่ามาใช่ลูกตัวมาเยอะพี่ต้นนารีกูกูยิ่งส่องยิ่งเป็นนี่เลยวิจารณ์เรื่องนั้นว่าเนี่ยนั่งสักคนนั่งสักเชือกคนเนี่ยด้วยมาลูกตัวมาเยอะอ่ะมุกิสานี่อันนี้ว่าที่พี่เชื่อเบิกยาบีเจ้าจึงเว่ยเต็งนั่งทางเจ้ากูยาสีเอากูยิ่งเป็นนั่งเก็บอะไรเอริวิจารณ์เรื่องนั้นว่ากันแต่จะกูนั่นน่ะเสียงการอ่ะ
ลูกตัวมาที่อายุนี่มาป่าวินยามเอตุริกาลูกตัวมาอุบลเนี่ยแต่สายนารีโก้จันทร์ดวงสีนี้โบโลเรโลเล่เปียวบาร์เลยแต่ที่อุบลที่อุบลยานี่ยังอีสระอยู่ตรงนี้นะจ้ะแต่สัตว์ที่เราชี้สีตรงนี้ตรงนี้ที่หาดูจีดีชี้นี่ดีอาลูมิยาที่สิ่งที่มันยิ่งมาลาบีมาชอบลอยมาอ๋อเนาะแล้วที่เจ้าเนาะเอาเจ้าลูกว่าป่าวินยามตัวนี้เดี๋ยวเราเดี๋ยวมูริโอเจ้าเราดีดีดีดูลีมาลูเนี่ยมันจะกินอะไรเดี๋ยวว่าแต่เอาแค่แค่แค่แค่แนวเ
ရရှင်းလင်းလင်းဟိုနားမလဲဦးကျွန်တော်တို့သိနေတယ်ဒါကလက်တွေ့ပြဿနာပဲလက်တွေ့ပြဿနာဖြစ်တဲ့အတွက်ဟိုဘုံကအမှုတွေကနေတိုင်းဘုံလူတွေအများကြီးရဲ့ဘဝကြီးနေတောက်တာဖြစ်တဲ့အတွက်ဒါကျွန်တော်တို့ကတချို့ ਆ ယူအတင်းဟိုစေကူမင်းနေတယ်ဘာမှတခုရှိတယ်နောက်ကလာမှမလို့လာဟိုနောက်ကလာမှလုံအောင်လုပ်နိုင်နောက်ကလာတော့ကျွန်တော်တို့လိုတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတခါလေးပြင်ထားတဲ့နေပေါ့နော်ဘာလို့မဟုတ်ဗျာအဲဒီကနေ့တရားစီရေးစနစ်ကြီးတစ်ခုလုံးသွားလေဒီမှာလောကိုကြွင်းချင်းလာပေါ့ဒီမှာလောမှာဟိုမှာရှိနေဒီကိစ္စဘလို့ကောင်မှကျွန်တော်တို့လုံသွားရပြီပေါ့ဗျာစဉ်းစားပြီးမလဲပေါ့အဲအဲ့ဒါကြီးကကျွန်တော်စဉ်းစားထားတဲ့ကိစ္စတွေပေါ့
လက်ရှိမှာလည်းအလုံသမားတွေအလုံထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုတ်သမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါလေအလုတ်ရှင်တွေအနေနဲ့ခုံသမားကြီးကောင်စီဆုံးဖြတ်ချက်အတိုင်းအလုတ်ပြန်မခန့်တော့ပဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြည့်ရှင်းနိုင်တဲ့အလုတ်သမားတရားရုံးတွေကိုလိုအပ်နေရပါကျွန်တော်ပိုင်ထက်ပါမြင့်မခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ
မြမခသတင်းအေဂျင်စီကတင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုနားဆင်နိုင်ပါပြီအစိုးရဝန်ထမ်းတွေကိုအထူးအခွင့်အရေးအဖြစ်အခွန်ကင်းလွတ်ခွင့်နဲ့ကာသွင်းခွင့်ပေးမယ်ဆိုတာကြောင့်ဝန်ထမ်းတွေအနေနဲ့ကြက်ငွေသိန်းရာနဲ့ချီတွက်ချီကြိုက်မှာဖြစ်ပေမဲ့ပြည်တွင်းကားထုတ်လုပ်သူတွေအတွက်တော့ဈေးကွက်မရေရာမဲ့အခြေအနေကြိုတင်တွက်ဆနေကြရပါတယ်အစိုးရဝန်ထမ်းတွေကိုကားတင်သွင်းခွင့်ပါမစ်တစ်သိန်းလောက်ချပေးဖို့ရည်ရွယ်ထားပြီးပြည်တွင်းတက်ဆင်ထုတ်လုပ်တဲ့ကားသစ်ဈေးကွက်ကတစ်နှစ်ကိုအစည်းအဝေး2,000လောက်သာရှိနေတာပါဆော်ဒီစ်မော်တာမြန်မာပြည်တွင်းကားထုတ်လုပ်ရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့မတ်သိန်ကြီးထိုက်ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်ကပ္ပမင်းစရာကအခွင့်တူဖြစ်တယ်ဆိုတာကတော့ဒါရှင်းရှင်းဝူးဝူးလဲဆွေးနွေးဖို့လိုမယ်မထင်ပါဘူးအဓိကရည်ရွယ်ချက်ကိုဆရာတို့ဘယ်လိုနားလည်ထားပါလဲရှင
်ကျွန်တော်ဆရာဝန်ထမ်းတွေကဒါလားကနေနဲ့နော်နိုင်ငံကနေရှင်းတယ်အဲ့တော့တို့ရဲ့တရားချောင်းကြီးအတွက်တို့ယူရပြောဆောင်ရတယ်လို့ပြောပ
ါဝန်ထမ်းနေကားဝယ်ဖို့ဝန်ဆောင်မှုပေးမယ်ဆိုရဲလုပ်ငန်းတွေလည်းပေါ်လာတော့သူတို့မှန်းထားတဲ့အတိုင်းဝန်ထမ်းတွေတရားချောင်းချီရေးရတကယ်ဖြစ်လာနိုင်မှာမလားတကယ်အကျိုးမြတ်ရတဲ့သူကဝန်ထမ်းတွေတကယ်ဖြစ်ပါမလားဆရာ
ဒါအကျိုးမြတ်ရတာတော့ဝန်ထမ်းဖြစ်မှာပေါ့ဘာလို့လဲကားပါမင်းဆိုကွန်တက်တာကိုပြီးတော့ကအနည်းဆုံးသူကပါမင်းသူအနေဆုံးဝန်ထမ်းပေါ့နော်ဟိုတိတ်တုံးရတယ်ဆိုရဲတော့အကွန်တက်လာခွဲရဒေးလီရ50တော့သူကပေးလိုက်တာပေါ့နော်အဲ့ပါမင်းတော်ရဲ့ခေါင်းသက်တာကတက်စ်အင်စတန်ကဒိန်450အခြေခံတက်လာ။ညအဲ့ဟာတို့ကဥပမာတင်းတင်းမတင်းဘူးဆိုတော့ဒါတခြားနေရာဆောင်ရမယ်ဆိုတော့ ဒီတခုတော့ထွက်လာမှာတော့မြင်လာပါတော့
အပြင်ကနေပြီးတော့စိတ်ချိုက်ကားတောင်းကနန်းလောက်ဝင်လာမယ်ဆိုတော့ဆရာတို့ဒီပြည်တွင်းကားဈေးခွက်ပေါ့နော်ပြည်တွင်းကားထုတ်လုပ်တဲ့လူတွေဈေးခွက်ရောဒါဟာနစ်နာဖို့မဖြစ်ဘူးလားဆရာ
အဲအဲ့တော့ ADS ရောထိကြမယ်သူကတောင်းကနန်းဆိုတော့တစ်နှစ်ကိုတော့ဆိုတော့အနည်းဆုံးကျွန်တော်တို့မှတ်တာ၃ကနန်းလောက်ဖြစ်နိုင်တယ်ကလုံးတဲ့25နှစ်ဆိုအသက်30ကျော်ဝင်ကျွန်တော်25နှစ်ပေါင်းအသက်50ဆို50နဲ့60ကျော်အသက်50 60ကျော်တနည်းတောင်းနဲ့မြောက်တသိန်းလောက်ရှိတယ်ရောပုံမှန်ပေါ့ဒီကားဈေးကွက်မှာကားတည်းဈေးကွက်ရဲ့ပုံမှန်ရောင်းရတဲ့နှစ်ကို1000လောက်ရှိတော့အခုဈေးတသိန်းလောက်ကိုဒီ shop ပေးရပေါ့တော့ဘုံလာဆိုပါမစ်တက်ဆောင်တက်တန်း3လောက်ပဲရှိတော့ဒေါ်လာပါဈေးတော့တိတ်ဝင်နိုင်တော့ရောင်းလို့ရဘယ်လိုကမမြတ်ဖြစ်ပြီးတော့automotive industry ရောဒီကားဈေးကွက်အထည်အဖို့ရှိပါတယ
်။နောက်တစ်ခုကကျမတို့နားလည်ထားတာကအခုရန်ကုန်ပါမစ်ကိုသူတို့ကအပြင်ကသွင်းလာရင်မပေးတော့ဘူးဒီပြည်တွင်းထုတ်ပဲပေးမယ်ဆိုတဲ့ဟာရောအခုပြင်လိုက်လားဆရာသူတို့ဒီအစ်စ်ဝင်လာတဲ့ဟာတွေကိုပေးမှာလ
ားအဲ့ဒါလည်းပြင်လိုက်တယ်တဘောင်ဈေးလိုက်ပြီးမှာပဲဝင်တဲ့ရန်ကုန်တဘောင်ဈေးနဲ့ရှားတယ်ရန်ကုန်ပါမစ်ပါလို့ပြောတယ်အဲ့အခွင့်အရေးတော့ခုနကကျွန်တော်ပြောပြရတယ်ဟောတာဒီတိန်လေးရပါပြောတော့တန်တယ်ဆိုတော့ရန်ကုန်ပါမစ်ပါပါလို့ရန်ကုန်ပါမစ်တောင်ကတရားကြောက်တန်တော့
အဲ့တော့ဒီဝန်ထမ်းတွေအနေနဲ့တော့ပါမစ်ကိုရောင်းဓာတ်ရိုက်ရောင်းလိုက်လို့ရတဲ့အနေအထား
ဟိုကတော့မရောင်းရဘူးပြောတာပေါ့ဒါပေမဲ့ကျွန်တော်မြင်တာမရောင်းမနဲ့ပါမယ်အောက်ခြေဝန်ထမ်းတယောက်ကကားသွင်းဖို့မှမလွယ်တာတော့ရောင်းပါပေါ့နော်ဒါတော့အရင်နေ့ရတယ်ဆိုပဲမရောင်းရဘူးဆိုတဲ့ဟာတွေရောင်းရရတယ်တစ်စလုံးတို့သမောသားပါမစ်တို့ဆိုးကျော်ပါမစ်တို့ဒါဒီဖုန်း GSM တို့လိုပဲရောင်းနေရပါဘာတော့လဲဒီပဲဘွားတော့ကျွန်တော်ကတော့ဘွားရရဆိုတာဒါပေမဲ့လက်တွေ့မှာတော့လည်းရောင်းဝင်ဖြစ်လာရောင်းပါလေပြဿနာရအောင
်ဝယ်ခွင့်ရတဲ့ဝန်ထမ်းတယောက်အနေနဲ့ဒီပါမစ်ကိုရောင်းမယ်ဆိုရင်တော့ဈေးကွက်ထဲမှာဘယ်လောက်လောက်သူတို့ဟိုပောက်ပါသေးရှင်ဘာမှကုန်ကြစရာမရှိဘဲနဲ့ပေါ့နော်ဆရာ
ခဏကျွန်တော်ရှင်းပြတာမူရင်းတံမူကတော့ညာ300ရန်ကုန်လမ်းစဉ်နေနေရာကျော်တော့တန်နေရပါဘူးနော်ကွန်ဆက်တာခွင့်နဲ့ပေါင်းတော့ဒါပေမဲ့ဘယ်လောက်ရမယ်တော့မသိဘူးဆိုပါမစ်ကအများကြီးကုန်လာရင်တော့ဝယ်လို့ဟာရောင်းလို့ဟာဖြစ်လာဥရောထွက်တဲ့ပါမစ်ကတံပိုးရှိပါမယ်။နောက်ကျတဲ့ပါမစ်ကတော့ရေရေတံပိုးကျပါမယ်။
အဲ့တော့ဆရာတို့ဒီပြည်ရင်းကားထုတ်လုပ်သူတွေအနေနဲ့ရောအစိုးရကမူဝါဒကဒါတစ်နှစ်နှစ်အတွင်းမှာတစ်ခါပြောင်းမြန်နေဆိုတဲ့ဟာမျိုးဖြစ်တာပေါ့နော်။ဒီအပေါ်မှာဆရာတို့အနေနဲ့ဗမာပြောချင်ပါတယ်
။မဟုတ်ဘူးသူကကားထုတ်လုပ်တဲ့ SCD ထုတ်လုပ်တဲ့လူတွေကမူဝါဒတည်ငြိမ်လာပြီဆိုတော့သူကဝင်လာကြတာပေါ့။အဲဒီဘဝစာဦးတော်ဆုံးပြီးတော့ Nissan တို့ Ford တို့ဒါဆိုးကြီးတို့ဒီလိုနဲ့ကျွန်တော်ကဒူတာလည်းတက်အောင်တောင်းနေပြောအခုလိုမူဝါဒအပြောင်းလဲဖြစ်တဲ့အချိန်မှာတော့စည်းကမ်းတွေများနိုင်တယ်နော် FBI ညီဒီကတော့လည်းသူတို့ကျွန်တော်တို့စမ်းသပ်ကြရဖြစ်တာနော်မူဝါဒအပြောင်းလဲ
အဲ့တော့ဆရာတို့ဒီကြည်ရင်းကားထုတ်လုပ်တဲ့ဈေးကွက်ကရောဟိုတေချာမှုရှိပါအောင်မလားဆရာ
မှန်တယ်အဲကြောင့်ဒီကြည်ရင်းထုတ်လုပ်မှုဈေးကွက်လည်းပြည်ကမရှိရနဲ့ပ
ါဆရာတို့ဘက်ကရောဒီကိစ္စတွေကိုအစိုးရနဲ့ဆွေးနွေးတာမျိုးရှိပါသလားဆရာ
သူကအားလုံးပြီးနေကျွန်တော်တို့ခေါ်ယူပြီးတော့အတိတ်ပြေးတာပဲရှိတယ်။သူကဒါလုပ်လာ6လလောက်ရှိပြီပြောရအောင်။ဒါကျွန်တော်တို့တော့ကိုယ်စားလှယ်ပိုင်းအောင်ကျွန်တော်တို့ဒီဟိုဒီကလုပ်ငန်းရှင်ရောကျန်တဲ့ဖွဲ့တွေအားမလို့ခေါ်ယူဆွေးနွေးရအောင်မရှိဘူး။ကျွန်တော်တို့ကအတိတ်ပြေးရအောင်နော်။ဆိုင်နေတာမဟုတ်ဘူ
း။ဆိုတသက်ချောင်းချီရင်းနဲ့ကားစီးဖို့ဆိုရင်ပြည်တွင်းမှာသူတို့အားပေးနေတဲ့ပြည်တွင်းတုတ်ကားတွေကိုရောသူတို့ဘာလို့မရည်ညွှန်းမှသလဲ
။ဟုတ်တယ်ကျွန်တော်တို့ကအရင်ဆိုးရလက်ထက်တုန်းကတော့လုပ်ခဲ့ဗျာဒီရင်တမှုမကြီးကလာထုတ်တယ်ဆရာကြီးယူလို့ကားအသေးလေး35ဒေးနဲ့ကားကိုလွတ်တော်ကိုယ်စားလှယ်လို့ဝန်ထမ်းကြီးလည်းမျိုးချပေးတာတွေ့ရနော်ဗျာတမှုမကြီးကလာထုတ်တဲ့ကားကိုပြည်ရနော်ကိုရင်ခက်ကမဆလာခက်ကလည်းဒါ၄သိန်းကျော်လောက်မျိုးပြည်ရမျိုးရှိတယ်ခုဒီရင်ထုတ်တယ်ဒီရင်တော့မှအစိုးရထုတ်တဲ့ကားပေါ့နော်အဲ့ဒါတော့ပုံပြီးတော့နီလန်းကြတာပေါ့နော
်အခုပြည်ရင်ထုတ်ဆရာတို့ကားလောကမှာကတကယ်ဒီစိတ်ချရတဲ့ brand တွေထုတ်နေတာရှိတယ်ဆိုတော့ဘာကြောင့်ပြည်တွင်းထုတ်ကားတွေကိုအရေးကြနဲ့ဝယ်ရောင်းလုပ်ပြီးဝယ်ခွင့်ပေးမယ်ဆိုတာမျိုးမဖြစ်ဖ ೇನೆ ပြည်ပကားတင်သွင်းခွင့်ဆိုတာတည်းသူတို့သွားပါတယ်ရှင်ဆရာတို့ဘယ်လိုမြင်ပါလဲ
သူကအဓိကတော့ဒီဟိုအခွန်ဝေကိုလက်ဆောင်ပေးနေတဲ့ဘောပေါ့နော်ပုံသက်တာကိုဒီစမ်းနေသူကဟိုပြည်တွင်းထုတ်ကားတော့ဘယ်လိုပြည်ဝယ်လုံးကြနေနေတာရှိတော့ဒါဝန်ထမ်းတွေတော့အထူးခွင့်ရင်းနေနေဒီရပုံစံမျိုးတော့မျိုးဒီပါနေပြီးကွန်တက်တာကွန်ဒီလိုယာနဲ့ထောင်းနေချင်းတက်တာကွန်ပြီးတဲ့ပုံစံမျိုးလုပ်ရလိမ့်မယ်အဲ
့တော့ဆရာတို့ဒီပြည်တွင်းကားထုတ်လုပ်သူများအနေနဲ့ရောပြည်တွင်းကားထုတ်လုပ်တဲ့လုပ်ငန်းရှင်များအနေနဲ့ရောဒီဟာကိုကန့်ကွက်ဖို့ရောဆရာတို့ 刚过年呢，你今年你要去吧？那，
就是说刚过来，人家也要，今年我都没得现在水库龙几个年呢，都不买的，就是说多少年嘛。
မတ်တေဂီထိုက်စစ်စစ်တစ္ဆပ်ပေးနေတဲ့စီးပွားရေးခံတာကိုအင်ကာမနက်ခင်မှပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်နိုင်ပါပြီ။ဂျပန်ထိုက်တန်းကားကုမ္ပဏီတစ်ခုဖြစ်တဲ့ Toyota ကခေတ်ရှိပြေမျိုးစစ်တစ်ခုကို2020ခုနှစ်မှာစပြီးတည်ဆောက်မယ်လို့ကြေညာထားပါတယ်။ဖူဂျီတောင်ချေရင်မှာလူဦးရေ 2000 လောက်အစပြုပြီးနေနိုင်မဲ့ဒီမျိုးစစ်ကို Wuban City လို့ Toyota ကအမည်ပေးထားပါတယ်။မောင်းသူမဲ့ရင်တွေအိမ်သားတွေရဲ့ကျန်းမာရေးအခြေအနေတွေကိုအလိုလိုသိနိုင်မဲ့ AI ဉာဏ်ရည်တုစင်ဆာတွေနဲ့တည်ဆောက်မဲ့ရှေ့ပြေမျိုးစစ်အကြောင်းမဆုမျက်မှွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဂျပန်မှာ Toyota ကားကုမ္ပဏီကခေတ်ရှိပြေမျိုးစစ်တစ်ခုစောက်တော့မယ်နော်ကိုသားညိုကြည့်ရတာတော့နေကျင်စရာပဲ
အထင်ကြီးဖူဂျီတောင်ကြီးရဲ့ခြေရင်းမှာအနာဂတ်မျိုးစစ်ကိုစောက်မှာလေမဆီမမော195ဧကကျဲတဲ့ဒီမြင်းနေရာပေါ်မှာလူရည်2000လောက်စနေလို့ရမယ်မျိုးစစ်ကိုစောက်မှာဆိုတော့ဘယ်လိုလူတွေနေမှာလဲဆိုတာကတော့စိတ်ဝင်စားစရာပဲ
ရှင်းနှစ်2020ခုနှစ်မှာစားဆောက်မယ်မျိုးစစ်ကို Wuban City လို့ Toyota ကနာမည်ပေးထားတဲ့လူတွေနဲ့ဆက်တွေရောရှက်နေကြမယ်ဆိုတဲ့သဘောပေါ့အနာဂတ်နည်းပညာတွေကိုစမ်းသပ်တည်ထွင်မဲ့ဓာတ်ခွဲကားကြီးတစ်ခုလိုသဘောထားစောင့်မဲ့မျိုးစစ်ထဲမှာဆက်ရုပ်တွေဆက်တွေမောင်းသူမဲ့ရင်တွေသုံးပြီးတော့လူတွေရဲ့ဒီနေ့စဉ်နေမှုထိုင်မှုဘဝတွေကိုလွဲကူအဆင်ပြေအောင်လို့ချိတ်ဆက်ပေးပါတဲ့ Toyota ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့ Akio Toyota က Las Vegas မှာလုပ်တဲ့ CES Electronic ကုန်စည်ပြပွဲကြီးမှာဒီမျိုးစစ်ဆောက်ရတဲ့ရည်ရွယ်ချက်ကိုအခုလိုပြောသွားတယ
် Everyone wants to know when will cars truly drive themselvesWhen will they know what I'm thinking? When will they fly? And more importantly, when will
ကားတွေကဘရော့တူလိုလိုမောင်းပါလဲ။ကိုပါတွေးနေလဲဆိုတာကားကဘရော့တိမှလဲ။ကောင်းကင်မှာပြန်နိုင်တဲ့ကားတွေဘရော့ပေါ်လာမှလဲ။စရုပ်ကြီးလိုအသွင်ပြောင်းသွားတဲ့ကားမျိုးဘရော့ရှိလာမှလဲဆိုတာကိုလူတိုင်းသိကျင်နေကြပါရဲ့။စရုပ်ကြီးလိုပုံစံပြောင်းသွားမယ်။ Toyota ကားမျိုးတော့ကျွန်တော်တို့ထွင်မနေပါဘူး။ဒါပေမဲ့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်တဲ့နည်းပညာမောင်းသူမဲ့ရင်နီးပညာလမ်းပေါ်မှာလူတွေနဲ့ဆက်တွေ့ရောရှက်သွားလာနိုင်မဲ့နီးပညာလျှက်စစ်တားအသုံးနီးပညာမျိုးလိုအနာဂတ်နီးပညာတွေကို Toyota ကုမ္ပဏီကအာရုံစိုက်လုပ်နေပါတယ်ဒီနီးပညာတွေပေါင်းပြီးအတူကောင်း case လို့ကျွန်တော်တို့ခေါ်ပါတယ
်21ရာစုအနာဂတ်မျိုးတစ်မျိုးဖြစ်မယ်လို့ Toyota ပြောတဲ့မျိုးသစ်မှာအိမ်တိုင်းကို smart home နည်းပညာတွေနဲ့စောက်ထားပါတဲ့အိမ်ထဲမှာအိမ်အကူဆက်ရုပ်တွေရှိမယ်အိမ်သားတွေရဲ့နှိမ့်ဆတူဝါကိစ္စတွေပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့အဲ့ဒီဆက်ရုပ်တွေကကူညီပေးနိုင်မယ်နောက်အိမ်မှာ artificial intelligence AI ဉာဏ်ရည်တုနည်းပညာနဲ့ sensor တွေတပ်ထားမှဖြစ်လို့အိမ်သားတွေကျန်းမာရေးလားနေမကောင်းဖြစ်နေလားဆိုတာကအစအလိုလိုသိနိုင်မယ်လောက်ရှာရှိတဲ့ကိစ္စတွေကိုအခက်အခဲမရှိလုပ်နိုင်အောင်အထောက်အကူဖြစ်စေမယ်တဲ့
တမန်လူတွေပြင်ရှေ့ပြင်းနည်းပညာတွေတီထွင်မဲ့သူတွေတွေလည်းနေကြမဲ့မြို့ဖြစ်တာမို့လို့လူတွေ AI ဉာဏ်ရည်တုအခြေခံတဲ့ဆက်တွေကြားကားစတာဖြစ်ဖြစ်နေနိုင်အောင်လို့တစ်ဖက်နဲ့တစ်ဖက်စိတ်ချလက်ချပို့ပြီးတော့ယုံကြည်အားကိုးလာကြအောင်လို့လိလဆန်းသက်ခွင့်ရမယ်လို့ဆိုပါတယ်ဒီမျိုးသိလို့ရတဲ့ရွယ်ချက်တစ်ခုကရှေ့ပြင်းဆက်တွေကိုတီထွင်နေတဲ့တစ်ချိန်တည်းမှာပဲစမ်းသက်အသုံးချပြီးတော့လက်တွေမှာတကယ်အသုံးဝင်ရလားအလုပ်ဖြစ်ရလားဆိုတာကိုလည်းလေ့လာဖို့ဖြစ်တာကို
ပြောရမယ်ဆိုရင် Wuban City ရှေ့ပြေးမျိုးသစ်ကိုအစမ်းသက်ခံမျိုးလို့လည်းပြောရင်မမှားဘူးရှင်။ Toyota အကြီးအကဲ Akio ပြောတာနားထောင်ကြည့်လေ
။ Imagine a fully controlled site that would allow researchers, engineers and scientists the opportunity to freely test technology.
ဘောင်းသူမဲ့ရင်နည်းပညာတွေ၊စက်ရုပ်တွေ၊ခုနဲ့တခုချိတ်ဆက်ထားတဲ့ Smart Home နည်းပညာတွေ AI ဉာဏ်ရည်တုနည်းပညာတွေဝန်ဆောင်မှုပေးနိုင်မယ်ရွေးရှားဆက်ရုပ်တွေအပြင်တခြားနည်းပညာတွေကိုသူတတီတွေအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေကလက်တွေ့ပတ်ဝန်းကျင်မှာလွတ်လွတ်လပ်လပ်လေ့လာစမ်းသပ်နိုင်မယ့်နေရာတစ်ခုကိုမှန်းဆကြည့်နိုင်ပါတယ်။ Toyota ရဲ့ရှေ့ပြေးမျိုးသစ်မှာနောက်ထူးတာတစ်ခုကလက်စစ်တာကိုပုံမှန်မဟာဓာတ်အားလိုင်းတွေကနေယူမှာမဟုတ်ဘူးလေမဆွေမောက်။ဒီ Toyota ကုမ္ပဏီရဲ့ Hydrogen Fuel Cell နည်းပညာလက်စစ်တာတွေနဲ့မြို့ကိုလေပတ်မှာနောက်ပြီးတော့ဒီအဆောက်အုံတွေစောက်တဲ့နေရာမှာလည်းအဓိကသစ်သားတွေကိုသုံးပါတသားတွေတစ်ခုနဲ့တစ်ခုအဝင်ခွင်ကြချိတ်ဆက်ပြီးတော့စောက်တဲ့ဂျပန်စောက်လို့ရည်နီးပညာကိုသုံးပြီးတော့စောက်မှာလို့ပြောပါတယ
်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောက်လျှောက်ရေးကိုရှေ့တန်းတင်တဲ့သဘောပါ။ဒါကြောင့်မော်တော်ယာဉ်တွေဆိုလို့ရှိရင်လည်းလေထုညဉ့်ဉန်းစီတဲ့ကာဗွန်တန်းငွေလုံးဝမထွက်အောင်လို့ချိတ်ဆက်ကားတွေကိုပဲသုံးမယ်။နောက်အများသုံးရှင်လေးတွေကိုလည်းပြေးဆွဲပေးနေမှာတဲ့။
Mute Woven City go, Denmark Nanganga Gabajo Biduga, Piak Ingans got designs where South Bimawa. 2 year, the Piak Ingans Group Biduga Pesu Ye, Google Company Yondorom Yamyane, New York Muga, World Trade Center, the GPD, 2 World Trade Center, G Abawe, Gabadoa Tingya Saurigo, designs where Pandi Bigger Agudanya.
ရှင်ကောင်းနေတဲ့နည်းပညာတက်တွေနဲ့ဒီမနာလူချင်းစရာပတ်ဝန်းကျင်မျိုးဖြစ်မဲ့မြို့တကြီးတစ်ခုကိုဖန်တီးခွင့်ရတဲ့အခွင့်အရေးကသူ့အတွက်လည်းတိတ်ကိုထူးခြားရတယ်။ဒီကနေ့ခေတ်မှာမြို့တွေကိုကြည့်လို့ရှိရင်မော်တော်ကားတွေကမြို့ကိုပုံဖော်နေတယ်လို့ဖြစ်တယ်။ဒါကြောင့်မို့မြို့တွေမှာတော့အသေးအချာစီစဉ်ချပြီးတော့လမ်းတွေကိုပုံဖော်ဒီဇိုင်းဆွဲထားတယ်။လမ်းမျိုးစားသုံးမျိုးခွဲထားမယ် And street trees create the necessary distinction between people and vehicles. The second type of
Come on, let me saga motor yin ni be twa nai me lan myo ba. Maung mi me yin ga ni carbon dam ngwe long wa ma thwet de ka myo ri twa nai me lan myo ba. Lu twa lan ne ka lan ngwe ko le tip pin ni ne khwe tha ma ba. Duriya lan myo sa ga ro che chin shao tu ri a ne yin ni be twa la lo ya me myo pya lan myo phit ba de. Tatiya lan myo sa cha yin no lu twa lan me ba de. ပန်း ဂျန် ကြီး ဖြစ် မှာ ပါ မြို့ ရဲ တနေရာ က နေ တနေရာ ကို ခြေ ချင်း လျှောက် သွား နိုင် အောင် လမ်း တွေ နဲ့ ဆက် ထား မဲ့ ပန်း ဂျန် ကြီး ပါ
Toyota ကား ကုမ္ပဏီ ရဲ့ ခေတ်ရှိ ပြည် မြို့ တက် မှာ မောင်း သူ မဲ့ ရှင် လေး တွေ ကို လည်း နေရာ အနှံ့ မြင် တွေ့ ရ ဖို့ ရှိ တဲ့ ကိုသား ညုံ ရ 2018 ခုနှစ် တည်း က Toyota မိတ် ဆက် ထား တဲ့ e-ballet ဆို တဲ့ ရှင် လေး တွေ လေ လုံး ဝ ရှင် မောင်း မ ပါ တဲ့ လျှက် စစ် ကား လေး တွေ အသုံး ပြု တဲ့ ပုံစံ ပေါ် မှာ မူတည် ပြီး တော့ ကား အမျိုး အစား အချိ အသေး ဖြစ် သွား မှာ ပုံစံ က တော့ ဘိန်း တက် ထား တဲ့ ကုန် တက်တာ လေး တွေ နဲ့ တူ တယ် အဲ့ဒီရေမောင်းမပါတဲ့လက်စစ်ကားလေးတွေကိုပုံစံမျိုးစုံအသုံးပြုနိုင်အောင်လုပ်ထားမှာဘတ်ကားအနေနဲ့လည်းတုံးလို့ရတယ်ကုန်တင်ကားလို့လည်းတုံးလို့ရတယ်ဈေးဆိုင်တွေစားတောက်ဆိုင်တွေလို့လည်းတုံးလို့ရပါတယ်ရွေလျားဆေးကန်းလို့လည်းတုံးညင်တုံးနိုင်မယ်ဝန်ဆောင်မှုပေးတဲ့အပေါ်မှာမူတည်ပြီးတော့ကားရွေအခြေအသေးဖြစ်တာပဲကွာမယ်မဆွေမမွေရေမောင်းမပါလက်စစ်တန်းအားနဲ့မောင်းရတဲ့ဒီနေမျိုးစု ကြိုတင်ခံမှန်းလို့ရနိုင်တဲ့ကိုသားညုံရ
2021မှာစဆောင်မဲ့ဒူတာရဲ့ဒီမျိုးတက်ကတိတ်ကိုခစ်ရှိပြီးနေလို့စိတ်ကွင်းဆန်နေဆိုတာဒူတာကြီးကအကီယိုကိုရိုင်းကလည်းသဘောပေါက်တယ်။ဒါပေမဲ့တေချာတာကတော့မြို့ပေါင်းနေမဲ့သူတွေရဲ့ကျန်းမာပျော်ရွှင်ရေးကိုအဓိကဦးစားပေးတည်ဆောက်မဲ့ဒီမြို့တက်စီမံကိန်းကဒူတာကုမ္ပဏီတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူတိုင်းအတွက်အကျိုးရှိမဲ့စီမံကိန်းဖြစ်တယ်လို့ပြောသွားတယ်ဗျ။
အနာဂတ်နည်းပညာတွေကိုတည်ထင်ဖန်တီးမဲ့မြို့တဲ့ Woven City ကို၈နှစ်ဆက်ဆောက်ပြီးတော့၅နှစ်အတွင်းမှာလူစားနေနိုင်မယ်လို့တော့ပြောတာပဲ။နည်းပညာသစ်တွေပေါ်ရင်ပေါ်လာတယ်လို့ဆက်ဖန်တီးနေမဲ့မြို့ဖြစ်လို့ဘယ်တော့မှပြီးမဲ့မြို့မဟုတ်ဘူးလို့လဲဆိုရဲ။ဒီမြို့မှာလူ2000လောက်စားနေနိုင်မယ်ဆိုတော့ဘယ်လိုလူမျိုးတွေနေနိုင်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်။နောက်ဒီမြို့တဲ့မှာနေနိုင်ဖို့ဘယ်လောက်ကုန်ကြမှာလဲဆိုတာကလည်းလူတွေသိကျင်နေကြပါတယ်။မျိုးကစတော့မဆောက်ရသေးတော့အိမ်တိမ်စေးဘလောက်ရှိမလဲဆိုတာပြောလို့တော့မရသေးဘူး။ဒါပေမဲ့ Toyota ကုမ္ပဏီတာဝန်ရှိသူတယောက်ကတော့ Toyota ကားတွေလိုပဲလူတိုင်းတက်နိုင်တဲ့ဈေးမျိုးဖြစ်ပါလိမ့်မယ်လို့ပြောပါတယ်ရှင
်။မဆင်းညံ့မှုစီစဉ်တက်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုမအေးတန်တော်ကျော်စီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းပါကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ဆယ်ကျော်သက်တည်းရဲ့အသေးစွဲကနေတကကဘာကျော်အဆိုတော် Justin Bieber တယောက်သူ့ရဲ့အမှုပညာလုပ်ငန်းနေ၃နှစ်ကျော်နားထရာကနေအခုပရိသတ်ရှင်းမကိုပြင်ရောက်လာခဲ့ပါပြီ။ဒီလိုမျိုးကဘာတလောကထင်ပေါ်ကျကြသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးနေပါတယ်။ Everyone can rock out like a superstar ။ဆယ်ကျော်သက်တည်းရဲ့အသေးစွဲကနေတကကဘာကျော်အဆိုတော် Justin Bieber ဟာသူ့ရဲ့အမှုပညာလုပ်ငန်းတွေ၃နှစ်ရပ်ထားပြီးရနောက်အခုသူ့ရဲ့အလုပ်တွေပြန်ပြီးဆက်ပါပြီ။သူ့ရဲ့အမှုပညာနဲ့ပုံကိုရေးဘဝအကြောင်းအပိုင်း၁၀ပိုင်းမှာမှတ်တမ်းရုပ်ရှင်တစ်ခုလုပ်ထားပြီးတော့သူ့ရဲ့ဘဝအကြောင်းပရိသတ်တွေကိုဝေမျှထားတာပါ။ Justin Bieber Season ဆိုတဲ့သူ့အကြောင်းပထမဆုံးမှတ်တမ်းရုပ်ရှင်ကို YouTube Video Website မှာဇန်နဝါရီလ29မှာစပြမယ်လို့ YouTube ကကြေညာထားပါတယ်။သူ့ရဲ့ပထမအဦးဆုံးတေးတပြားထုတ်ဖို့အချိန်လေးနဲ့ယူပြီးတော့ဘလို့လုတ်ခဲ့ရလဲနောက်ပြီးတော့သူ့ရဲ့မိနစ်ကမှယူထားတဲ့ဇနီးဖြစ်တဲ့စူပါမော်ဒယ်ဟေလီဘောဝင်နဲ့မိသားစုဘဝအတစ်ပြီးတော့သူ့ရဲ့တခြားမိသားစုဝင်တွေနဲ့အကြောင်းတွေကိုကြည့်ရမှာပါ2009ခုနှစ်မှာခလေးမျက်နှာလေးနဲ့ YouTube ပေါ်ကနေပြောစပြီးတော့နာမည်ကျော်လာတဲ့ Justin Bieber ဟာ2019ခုနှစ်မှာတော့သူ့အနားယူဖို့လိုရဲဆိုတဲ့အကြောင်းပြချက်နဲ့ Purpose ဆိုတဲ့ကဘာလေးဖြော်ပြပွဲကိုရုတ်တရက်ရက်လိုက်ပါတယ် မနေ့တုန်းကတော့သူ့ရဲ့ Instagram လူမှုစာမျက်နှာမှာစာတွေရေးခဲ့ပြီးတော့သူစိတ်ကြယောဂါဘယ်လိုခံစားနေရလဲနောက်ပြီးတော့မိုးရေဆေးချွဲတာနောက်ကြောကြောင်းမှုဒါတွေနဲ့ဘယ်လိုရင်ဆိုင်ခဲ့ရလဲဆိုတာသူ့ရဲ့ပရိသတ်124တန်းကိုရေးပြီးတော့ပြောခဲ့ရပါဒါမဲ့အဲ့လိုအခြေအနေတွေကနေသူအခုပြန်ပြီးတော့ကောင်းလာတာကတော့ဘာသာရေးနဲ့သူ့ရဲ့ငယ်ချင်းဟေလီဘောလွင်တို့ကြောင့်ဖြစ်တယ်လို့လည်းရေးထားပါတယ်အခုအသက်25နှစ်ရှိသွားပြီဖြစ်တဲ့ဂျက်စတင်ဘီဘာကအခုနှစ်2020အတွင်းမှာလင်းနေအတွင်းပထမဆုံးထွက်မယ်တေးတပြားထွက်မယ်မြောက်ဝရီကတိုက်ဖြော်ရီခီထွက်မယ်လို့ဒီဇင်ဘာလအစောပိုင်းတုန်းကပဲပြောထားပါသေးတယ်။သူ့ရဲ့အခွေအစ်နာမည်ကတော့ဘာနာမည်ပေးထားလဲဆိုတာထွက်မလာသေးပဲ။အဲ့ဒီအခွေအစ်တည်းကပထမဆုံးတချင်းဖြစ်နေရမ်မီဆိုတဲ့တချင်းကိုတော့ပြီးခဲ့တဲ့ရက်ပိုင်းတွင်မှပဲထုတ်လိုက်တာပါ။အခု Justin Bieber ရဲ့ YouTube ပေါ်ကမှတ်တမ်းရုပ်ရှင်ကိုကြည့်ပြီးတော့သူ့ရဲ့ပြည့်သက်တွေနေနဲ့ Justin Bieber ရဲ့ဘဝတစ်စိတ်တစ်ပိုင်းကိုတွေ့ရနိုင်မယ်လို့သူ့ရဲ့ဇနီးက YouTube မှတ်တမ်းရုပ်ရှင်ရဲ့ကြော်ညာမှာပြောထားပါသေးတယ်။Justin Bieber ကတော့အခုလိုမျိုး YouTube နဲ့ပေါင်းပြီးတော့သူ့ရဲ့အကြောင်းဗီဒီယိုလုပ်လို့ရတာကလည်းသူ့ရဲ့ဘဝကိုပြည့်ပြည့်စုံတယ်လို့ခံစားမိစေပါတယ်လို့ပြောပါတယ်။သူကဆက်ပြီးတော့တချင်းဆိုတော့ YouTube ကပဲပံ့ပိုးပေးခဲ့တယ်။ YouTube ကကျွန်တော်ရဲ့ဂီတာကိုကျွန်တော်ပရိသတ်တွေနဲ့မျှဝေခံစားလို့ရတဲ့အတိုင်းဝန်းတစ်ခုပါလို့ Justin Bieber ကကြေညာချက်မှပြောထားပါတယ်။သူက9နှစ်တွင်မှသူ့ရဲ့ပထမအဦးဆုံးတပုတ်တဲ့တချင်းဖြစ်နေခုနပြောသွားတဲ့ရမ်မီဆိုတဲ့တချင်းကိုတော့ဇန်နဝါရီလ3ရက်နေ့ကပဲတရားဝင်ဖြန့်လိုက်တာပါ။သူရဲ့ရမီတချင်းကို online ဂီတာစာမျက်နှာတွေဖြစ်တဲ့ Spotify, Amazon Music, iTunes Store, Google Play, Pandora, Deezer နဲ့ Tidal website တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်တဲ့နော်အစီအစဉ်ကို radio မှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All in my own yeah All in my own yeah
Take it on the side and bright red မရိတာနာချောစီစဉ်တက်ဆက်ပေးနေတဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရတာပါရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေရင်ကျေးမှုနယ်ပယ်တည်တည်ကထင်ရှားကြော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းထွေထွေဖြစ်ပါတယ်။မနက်ပိုင်းအင်ကာနေ့မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်အခုတင်းလာနေညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်အမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်လားလားပေါ်သူ့ဘက်ကတော့စိတ်မဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တော့မှသူ့ဘက်ကကြူးမဆိုင်ဘူးလို့သမ္မတထရမ့်ကတင်းငွေနေညရောင်ကတွစ်တာပေါ်မှာရေးသားခဲ့တာပါအီရန်ကောင်းဆောင်တွေအနေနဲ့ဆန္ဒပြသူတွေကိုမတက်ပါနဲ့လို့လည်းသမ္မတထရမ့်ကရေးပါတယ်။အီရန်နိုင်ငံမှာတော့စုစုပေါင်း186ယောက်တေဆုံးခဲ့တဲ့ယူကရိန်းခီးသည်တင်လေးရင်ပြတ်ကျအောင်မှားယဉ်ပစ်ချမိတယ်လို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီပေါ်မကျေနပ်လို့ဒီကနေ့မှလည်းတပ်ပြနေအဖြစ်ဆက်ပြီးတော့ဆန္ဒပြနေပါတယ်။ဒီနေ့ကနေတော့ဆန္ဒပြပွဲတွေကိုအီရန်အာဏာပိုင်တွေပြစ်ခတ်နှိမ်နင်းခဲ့ပုံရတဲ့ဗီဒီယိုတွေထွက်ပေါ်လာပြီးမဲ့ပြစ်ခတ်နှိမ်နင်းခဲ့ခြင်းမရှိဘူးလို့အီရန်ရဲတပ်ဖွဲ့ကညှင်းဆန်းထားပါတယ်။ကင်ညာနိုင်ငံမှာဂရိစာအရက်မှာဒီအယ်ရှာဘပ်စစ်သွေးကြတွေကကြောင်းဆရာ၃ယောက်ကိုတပ်ဖြတ်ပြီးတော့နောက်ထပ်ဆရာ၁ယောက်ကိုလည်းပြန်ပြီးဆွဲဖမ်းဆီးသွားပါတယ်။ဆိုမာလီယာနိုင်ငံရဲ့နေဆက်နားမှာရှိတဲ့ကာမူတဲမူလာဒန်းကျောင်းကိုတိုက်ခိုက်မှုအတွင်းမှာသူနာပြုဆရာမ၁ယောက်ကိုတော့အမျိုးသမီးဖြစ်လို့ဆိုပြီးတော့ခြံထားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်55မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်တဲ့အဆင့်လေးအထိတာဝန်ရှိသူတွေတတ်မှတ်တတိပေးထားပါတယ်။မဖြစ်မနေပေါက်တော့မဲ့အခြေအနေသတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်မှာအနီးဝန်းကျင်မှာရှိတဲ့ဒေသခံ2000ကျော်လောက်ထိဟာဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။တနင်္ဂနွေနေ့ကမီးတောင်ကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်အထိလွင့်လာခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာတော့တောမီးကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့သဘာဝတောတိုင်းတိရစ္ဆာန်တွေကိုပြန်လည်ပြုစုပြောင်းထောင်ဖို့နဲ့ကာကွယ်ဖို့အတွက်ဩစတြေးလျဒေါ်လာ50,000သုံးဆွဲမယ်လို့အစိုးရကအကြေညာပါတယ်ရှင်။
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမဆုမောဖြစ်ပြီးသံဖန်းအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာယူပါရှင်။
This program has come to you from the Voice of America, Washington. Welcome.